Welcome to the Voice of America in Burmese.
Mingla wa shin American ပြည်ထောင်စု Washington DC ကနေ2016 May 20ရက်တောက်ကြာနေမနက်ခင် VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line no meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲကောင်နဲ့အတူချင်းညပေးပါပါပြင်သစ်နိုင်ငံကနေအီဂျစ်ကိုပြန်လာတဲ့အီဂျစ်ဂျက်လင်းဟာကယ်ရိုမြို့နားရောက်လာချိန်မှာပင်လယ်ထဲပြတ်ကျခဲ့တယ်လို့ယူဆပြီးရှာဖွေနေခဲ့ပေမဲ့ဒီအဲ့ဒီယူဆတဲ့နေရာမှာမရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်American စစ်လေရင်ကိုတရုတ်လေရင်တွေကဟန်တားမှုမှာအန်ဒီယေရှိတဲ့လောက်ရက်ဖြစ်တယ်လို့ American ဘက်ကပြောကြားလိုက်ပါတယ်။မြန်မာသမ္မတဦးထင်ကျော်ဟာအခုရုရှားနိုင်ငံဆိုချီမှာရောက်ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမန္တန်တားရေ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးတော့ရှင်တွေနားဆင်ကြမှာကအခုနောက်ဆုံး American ကတက်တန်းတိုးလိုက်တဲ့မြန်မာနိုင်ငံပေါ်ဒဏ်ခတ်အရေးယူမှုပေါ်မြန်မာရေးကျွမ်းကျင်သူတွေကဘယ်လိုသုံးသပ်ခဲ့ကြပါသလဲ
။ I think the US wants to send two messages.The first message is that
အခုလိုပြောကြားချက်တွေနဲ့အတူမြန်မာပေါ်အမေရိကန်ကဒဏ်ခတ်မှုတက်တန်းတိုးတဲ့အပေါ်မြန်မာနိုင်ငံရေးပါတီတချို့ရဲ့အမြင်ကိုလည်းကြားဖို့ရှိပါတယ်ရှင်တခါပြည်တွင်းစစ်အဆုံးသတ်ပြီးတော့ငြိမ်းချမ်းရဖို့အတွက် NLD အစိုးရနဲ့တိုင်းရင်းသားတွေဘယ်လိုလှုံ့ဆော်သွားဖို့ရှိတယ်လဲဆိုတာနဲ့အတူနောက်ပိုင်းမှာလည်းကမ္ဘာအမြင့်ဆုံးဖြစ်တဲ့ Everest တောင်ထိပ်ကိုရောက်အောင်လို့မြန်မာတွေဘယ်လိုတက်ခဲ့ကြသလဲပြောပြသွားဖို့ရှိပါတယ်ရှင်ဒါတွေကိုမပြောခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုဒေါခင်မျိုးတက်နဲ့ကိုရဲကောင်ကကြီးညာပေးပါမယ်ရှင
်ပြင်သစ်နိုင်ငံ Paris မြို့ကနေ Egypt နိုင်ငံ Cairo ကိုပြန်တန်းလာတဲ့ Egypt ဂျက်လင်းဟာ Cairo မြို့နားရောက်လာချိန်မှာပင်လယ်ထဲပြတ်ကျခဲ့တယ်လို့ယူဆပြီးရှာဖွေအဖွဲ့တွေကလေရင်ပျက်စီးပိုင်းဆိုင်တွေကိုမြေထဲပင်လယ်ထဲမှာရှာဖွေနေကြပါတယ်ဒါပေမဲ့အရင်သတင်းတွေမှာအပျက်စီးတွေကို Greek ကျွမ်းသားမှာတွေ့ခဲ့တယ်လို့ပြောကြပေမဲ့ဒါဟာမှန်ကန်မှုမရှိပါဘူးအခုထိတော့ဒီလင်းရဲ့ပိုင်းဆက်တစ်ခုကိုမှမတွေ့ရသေးဘူးလို့အာဏာပိုင်တွေကပြောပါတယ်အခုလိုလင်းပြတ်ကျတာနဲ့ပတ်သက်ပြီး Egypt အရက်ဖက်လေကြောင်းဌာနဝန်ကြီး Sheriff Fatih ကအခုလိုပြောပါတယ
် if you analyze the situation properly the possibility ofhaving a different action or go having a
dealing ပြတ်ကျတဲ့အခြေအနေကိုတည်တည်ချာချာလေ့လာကြည့်မယ်ဆိုရင်ဖြစ်နိုင်တာကနှီးပညာပိုင်းဆိုင်ရာချုပ်ရဲမှုထက်အကြမ်းဖက်မှုနဲ့ဆက်နွယ်မှုများနေတာကိုတွေ့ရမှာဖြစ်ပါတယ်လို့ပြောသွားတာပါဒါပေမဲ့အခုချိန်ထိတိကျခိုင်လုံတဲ့အချက်လက်တွေမရသေးဘူးလို့လည်းပြောပါတယ် Airbus Jetlin ဟာကြက်တပရင်းတွေကလေယာဉ်အမှုတန်းနဲ့ခီးတဲ့စုစုပေါင်း66ဦးလိုက်ပါလာပြီးပြင်သစ်ကနေ၄နာရီခီးပြန်တမ်းမှုမှာ Egypt ဝင်းဟင်ပိုင်းနဲ့ထဲဝင်ခဲ့ပြီးမကြခင်မှာပဲရေဒါဘောကနေပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ဒီလင်းပြတ်ကျတာဟာအကျန့်ဖက်မှုနဲ့ပတ်သက်နေမယ်ဆိုရင်လုံခြုံရေးလင်းဟင်းမှုအတွက်ပြင်သစ်မှာတာဝန်ရှိတယ်လို့လည်းအီဂျစ်အရက်ဖက်လေကြောင်းဌာနဝန်ကြီးကပြောပါတယ်တကယ်လို့ဒါဟာအဖြတ်သမားတွေရဲ့လုပ်ရဖြစ်ကြောင်းတက်တည်ပြနိုင်မယ်ဆိုရင်ဒီလင်းဟာပြင်သစ်ကနေပြန်လာတာဖြစ်ပြီးအီဂျစ်ဘက်ကမဟုတ်ဘူးလို့ပြောပါတယ်အီဂျစ်လင်း Airbus 320ဟာရေဒါကနေအီဂျစ်စံတော်ချိန်မနေ့2နာရီခွဲလောက်မှာပျောက်ဆုံးသွားတာပါအဲ့ဒီချိန်ကမြေထဲပင်နဲ့အထက်မီတာ1000မှာရှိနေပြီးအီဂျစ်ဝင်းဟင်ပိုင်နဲ့ထဲ16ကီလိုမီတာလောက်ပဲဝင်သေးတာဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကတော့အခုလိုဖြစ်ပွားခဲ့တဲ့ဝမ်းနဲ့ခြေခွဲပေါ်ဖြစ်အတွက်ဝမ်းနဲ့ကြောင့်ပြောကြခဲ့ပြီးအခုချိန်ကဘာကြောင့်ပြတ်ကျတယ်ဆိုတာကိုပြောဖို့စောင်းနေပါသေးတယ်လို့ပြောပါတယ
်အင်္ဂါနေ့ကတောင်တရုတ်ပင်လယ်ပြင်ပေါ်ကနိုင်ငံကလေပိုင်နက်ထဲမှာပြန်တန်းနေတဲ့အမေရိကန်စစ်လေယာဉ်တွေကိုတရုတ်ဂျက်လေယာဉ်တွေကဟန်တားနှောက်ယှက်ဖို့ကြိုးပမ်းတဲ့နေရာမှာအနေရရှိတဲ့အပြုတ်မှုတွေပြုလုပ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောလိုက်ပါတယ်တရုတ်အာဏာပိုင်တွေဟာတွက်ချက်မှုလွဲချော်ပြီးလူတွေပေါ်တကယ့်အန္တရာယ်တွေကြားရောက်နိုင်တဲ့ဖြစ်နိုင်ခြေကိုရှော့ချနိုင်မှုအတွက်ဘာမှမလုပ်ခဲ့ကြဘူးလို့အမေရိကန်နိုင်ငံသားရေးဌာနကတာဝန်ရှိသူတူကပြောပါတယ်အင်္ဂါနေ့ကတောင်တရုတ်ပင်လယ်ပြင်ပေါ်နိုင်ငံတကာဝေပိုင်လေပိုင်နက်ပေါ်မှာကင်းလှည့်ပြန်တန်းနေတဲ့အမေရိကန်ထောက်လိုင်းလေယာဉ်တစ်စီးကိုတရုတ်ဖိုက်တာဂျက်လေယာဉ်တစ်စီးကဂျောင်းဝင်ဟန်တာနှောက်ယှက်ခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောဆိုခဲ့ပြီးမှအခုလိုပြောကြားခဲ့တာဖြစ်ပါတယ်တရုတ်ဆိုရတာကတော့ဒီဖြစ်ရပ်နဲ့ပတ်သက်လို့အမေရိကန်ရဲ့ပြောကြားချက်တွေပေါ်ညှင်းဆိုထားပြီးတရုတ်ဂျက်လေယာဉ်တွေဟာအမေရိကန်လေယာဉ်ကိုစောင့်ကြည့်တဲ့နေရာမှာတာဝန်သိစွာနဲ့လုဆောင်ခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်တရုတ်တိုက်လေယာဉ်တစ်စီးဟာအမေရိကန်လေယာဉ်ကိုခြေရာခံစောင့်ကြည့်ရမှာဥပဒေစည်းမျဉ်းများနဲ့အညီလုဆောင်ခဲ့တာဖြစ်ပြီးဂျက်လေယာဉ်တွေဟာလုံခြုံစိတ်ချရတဲ့အကွာအဝေးမှာပဲစင်စက်မပြတ်ရှိနေခဲ့ပြီးတော့အန္တရာယ်ရှိတဲ့အပြုတ်မှုမျိုးလုခဲ့တာမရှိဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောခွင့်ရပုဂ္ဂိုလ်ဟွန်လီကပြောခဲ့ပါတယ်တရုတ်ကန်ယူရန်တခြားမှာအနီးကပ်ထောက်လိုင်းရေးလေယာဉ်တွေပြန်တန်းတာဟာတရုတ်ရဲ့လေကြောင်းပိုင်နက်မှုကို ချင်းချောက်မှုအသွင်ဆောင်နေတယ်လို့ပြောပြီးဒီလိုလှုပ်တာကိုချက်ချင်းရပ်တန့်ဖို့တရုတ်နိုင်ငံကအမေရိကန်အစိုးရကိုတောင်းဆိုထားပါတယ
်။ Israel Palestine ပြဿနာအဆုံးသတ်ရေးဦးတည်ဆွေးနွေးပွဲကိုရှေ့လာထဲမှာပြင်းထန်နိုင်ငံ Paris မြို့မှာပြန်လည်ကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲကို American နိုင်ငံချိုင်းဝန်ကြီး John Kerry တက်ရောက်မှာဖြစ်ပါတယ်။ Israel နဲ့ Palestine တို့အနေနဲ့သူတို့တွေရဲ့လိုအပ်ချက်တွေဒေသရင်းလိုအပ်ချက်တွေပြန်တည်ငြိမ်အေးချမ်းမှုတချို့ပါပေးနိုင်မယ်အခြေအနေနဲ့ကန့်ညီမဲ့နောက်ဆုံးအဆင့်သဘောတူညီချက်တစ်ခုရအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်ဆိုတာကိုတကယ်တမ်းတွေ့မြင်သိလာအောင်စူးစမ်းဖို့ရည်ရွယ်ပြီးဒီဆွေးနွေးပွဲကိုကျင်းပတာလို့ဝန်ကြီး Kerry ကပြောပါတယ်။ဒီအရှိလေပိုင်းဒေသအရေးဆွေးနွေးပွဲဟာဇွန်လ3ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ဒီဆွေးနွေးပွဲကို Israel ကလက်မခံကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးကိုပြောကြားခဲ့တာပါ။ Israel Palestine ပြဿနာအတွက်အပြေရှာညှိနှိုင်းမှုတွေကို2014ခုနှစ်မှာပြက်ပြားခဲ့ပြီးတဲ့နောက်ပြင်သစ်ကလည်းဒီဆွေးနွေးပွဲအတွက်အဆိုပြုခဲ့တာဖြစ်ပါတယ်။အရင်ရထားတဲ့အရှိလေပိုင်းငင်းချိုင်းသဘောတူညီချက်ပြက်ပြားခဲ့ရပေမဲ့ပြန်လည်ချင်းပေါ့ဖို့ကိစ္စတကယ်အဆင့်မြင့်ဦးစားပေးလုပ်ငန်းကြီးတစ်ခုဖြစ်တယ်လို့ဝန်ကြီး Kerry ကပြောပါတယ်။ဒါပြင်သမ္မတ Barack Obama ကဒီကိစ္စလှုပ်ဆောင်မှုအလေးနဲ့သဘောထားဆဲရှိတာမို့သူလည်းအလားတူသဘောထားကြောင်းပြောပါတယ်။
အီဂျစ်စစ်တပ်ဟာစိုင်းနိုင်ကျွန်းဆွယ်ဒေသမှာ IS သွေးကြွတွေကိုတိုက်ခိုက်တဲ့စစ်စင်ရေးတွေလှုပ်ဆောင်နေတယ်လို့ထိပ်တန်းအမေရိကန်ဗိုလ်ချုပ်ကြီးတဦးကပြောပါတယ်။ဗိုလ်ချုပ်ကြီးဂျိုးဒန်ဖော့ကအီဂျစ်အစိုးရရဲ့စိုင်းနိုင်ကျွန်းဆွယ်မှာလက်ရှိလှုပ်ဆောင်နေတဲ့စစ်စင်ရေးတွေရဲ့ရလဒ်ကိုကြားဖို့စောင့်မျှော်နေတယ်လို့ပြောခဲ့ပါတယ်။သူ့အနေနဲ့ဒီကြမ်းမကတော့အသေးစိတ်ချက်လက်တွေမပြောပြနိုင်သေးပါဘူး။အဲ့ဒီဒေသမှာ IS သွေးကြွအဖွဲ့ဝင်တွေအရေးအတွက်တော်တော်များများရှိနေပြီးတထောင်အထက်ထိရှိနေနိုင်တယ်လို့အမေရိကန်နိုင်ငံကခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုဟာစိုင်းနိုင်ကျွန်းဆွယ်မှာရှိနေတဲ့တိုက်ခိုက်ရေးသမားတွေကိုတစ်ချိန်ကတတိတခြားရှိနေတဲ့အင်အားကျစုတွေအဖြစ်ရှုမြင်ခဲ့ပေမဲ့နောက်ပိုင်းမှာတော့အရှိလေပိုင်းဒေသတစ်ခွင်ပြန့်နှံ့နေတဲ့ IS သွေးကြွတွေနဲ့ဆက်ဆက်မှုကိုတွေ့မြင်လာခဲ့ပါတယ်။အမေရိကန်နဲ့နေတိုးမဟာမိတ်တွေဟာအင်းနီးချင်းလိဗျားနိုင်ငံမှာတိုက်ခိုက်ရေးသမားတွေကိုတင်နန်းပေးနေတာနဲ့လက်နက်တပ်ဆင်ပေးနေတာတွေလုပ်ဖြစ်နိုင်တယ်ဆိုတဲ့သတင်းတွေရရှိခဲ့ပြီးတဲ့နောက်စိုင်းနိုင်ကျွန်းဆွယ်မှာအီဂျစ်ပြည် IS ညေစစ်စင်ရေးတွေလှုပ်ဆောင်မဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။လိဗျားနိုင်ငံမှာ IS တိုက်ခိုက်ရေးသမား4000ကနေ6000ကျားအထိရှိလိမ့်မယ်လို့ခန့်မှန်းရပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရုရှားနိုင်ငံကိုရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကြက်သပရင်းနေမှာတရားတွေ့ဆုံခဲ့ပါတယ်။ဆိုချီမြို့မှာကျင်းပနေတဲ့ရုရှားအာဆီယံဒေသရင်းခေါင်းဆောင်များရဲ့အစည်းအဝေးအတွင်းတရားတွေ့ဆုံခဲ့ကြတာဖြစ်ပြီးရုရှားမြန်မာနှစ်နိုင်ငံကြားဆက်လက်နဲ့ကုန်သွယ်ရေးဖွံ့ဖြိုးတိုးတက်ဖို့ရုရှားအနေနဲ့မြန်မာနိုင်ငံကိုဆက်လက်နဲ့နှီးပညာတွေရောင်းချနိုင်ဖို့မျှော်လင့်တယ်လို့ရုရှားသမ္မတကပြောကြားခဲ့တာပဲ။ဒါအပြင်ဒီလက်ရှိမှာနှစ်နိုင်ငံကြားစီးပွားရေးနဲ့ကုန်သွယ်မှုဆက်ဆံရေးတိတ်မရှိသေးပေမဲ့မကြာခင်တိုးမြင့်လာမယ့်အနေအထားရှိနေတယ်လို့နိုင်ငံရေးနဲ့စီးရေးဆက်ဆံမှုပြင်စစ်ဖက်နည်းပညာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့လည်းမျှော်လင့်တယ်လို့ရုရှားသမ္မတကပြောပါတယ်။ရုရှားသမ္မတက2015ရွေးကောက်ပွဲမှာ NLD အနိုင်ရခဲ့တာနဲ့ပတ်သက်ပြီးသမ္မတဦးထင်ကျော်ကိုဂုဏ်ပြုစကားပြောကြားခဲ့တယ်လို့သမ္မတဦးထင်ကျော်ကလည်းသူဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ကိုတီးခြားလက်ခံတွေ့ဆုံတဲ့အတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။သမ္မတဦးထင်ကျော်ရဲ့အခုရုရှားခီးစင်ဟာ NLD အစိုးရတက်တက်လာပြီးနောက်ပိုင်းသူ့ရဲ့ဒုတိယမြောက်ခီးစင်ဖြစ်ပါတယ်။ပြည်ပခီးစင်ဖြစ်ပါတယ်။စစ်စိုးရတက်တန်းတစ်လျှောက်ရုရှားကမြန်မာနိုင်ငံကိုစစ်လက်နက်တွေရောင်းချခဲ့တယ်လို့မြန်မာစစ်ကောင်းဆောင်တွေဘက်ကရည်တည်ပေးခဲ့တာလည်းဖြစ်ပါတယ်။
လာပေါင်းများစွာကြာအောင်စိတ်ဝမ်းကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်နေတိုးစစ်ဖက်ဆိုင်ရာအကြီးအကဲတွေဟာအဖွဲ့ဝင်နိုင်ငံတွေရဲ့အရှိတ်အဝါနဲ့တောင်ဘက်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအတွက်ရစုတပေါင်းတည်းရပ်တည်ရင်ဆိုင်နိုင်မဲ့နည်းလမ်းကိုရှာဖွေနိုင်ခဲ့ပြီလို့နေတိုးအဖွဲ့အကြီးအကဲများဥက္ကဋ္ဌဂျွန်ဒန်ဖို့ကပြောလိုက်ပါတယ်။အရင်လားကကလေးကကျင်းပတဲ့ကာကွယ်ရေးဝန်ကြီးများအစည်းအဝေးတွေမှာနေတိုးအဖွဲ့ဝင်တွေအနေနဲ့အရှိတ်ကရုရှားရဲ့ကျူးကျော်ရန်ဆမှုတွေကိုဦးစားပေးတုံ့ပြန်မလားနိုင်ငံတွေရဲ့တောင်ဘက်က IS သွေးကြွတွေရဲ့ချင်းချောက်မှုကိုတုံ့ပြန်မလားဆိုတာနဲ့ပတ်သက်လို့သဘောတူညီချက်မရဘဲအချင်းများနေခဲ့တဲ့အတွက်လက်ရှိဥက္ကဋ္ဌဒန်ဖို့နဲ့သူ့အရင်ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်မာတင်ဒမ်ဆေတို့နှစ်ဦးလုံးကစိတ်ပြတ်မိတဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။ခုချိန်မှာတော့နေတိုးအဖွဲ့ဝင်နိုင်ငံတွေအနေနဲ့တနိုင်ငံချင်းစီရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားတွေမတူညီပေမဲ့ဒီချင်းချောက်မှုနှမျိုးစလုံးကိုတပြိုင်တည်းတုံ့ပြန်နိုင်မှုအတွက်အမေရိကန်ခေါင်းဆောင်တွေကတိုက်တွန်းပြောကြားခဲ့ကြတာဖြစ်ပါတယ်။နေတိုးအဖွဲ့ရဲ့လုံခြုံရေးထိပ်သီးညီလာခံကိုလာမယ့်ဇူလိုင်လမှာဝါဆော့မြို့မှာပြုလုပ်ထားဖို့စီစဉ်သွားပြီးစစ်ကောင်ဆောင်အနေနဲ့2016ခုနှစ်နှောင်းပိုင်းနဲ့2019ခုနှစ်တွေအတွက်လုံခြုံရေးမဟာဗျူဟာတွေချမှတ်နိုင်မယ်လို့မျှော်လင့်ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာလမ်းဘေးထောင်ပုံးတွေပောက်ကွဲမှုကြောင့်ကြီးတဲ့ထိတ်တန့်တမ်းမှုကြီးတူနဲ့ရတားဆက်တူတေဆုံးခဲ့ရပါတယ်။ကျက်တပရင်းနဲ့နှောင်းပိုင်းကအခုတေဆုံးခဲ့တဲ့ရတားတွေလိုက်ပါလာတဲ့ကားဟာလက်လုပ်ဖောက်ခွဲပစ္စည်းကိုဝန်တိုက်မိပြီးပောက်ကွဲတာဖြစ်ကြောင်းတည်ငြိမ်မှုမရှိတဲ့မြောက်ပိုင်းခရင်ဒေသအကြီးအကဲကပြောပါတယ်။တေဆုံးသူတွေထဲမှာအမျိုးသမီး2ဦးနဲ့ကလေးငယ်9ဦးပါဝင်ပါတယ်
။လူကြိုက်များပြီးအခပေးကားကြုံလိုက်တဲ့ဝန်ဆောင်မှုပေးတဲ့ Uber ကုမ္ပဏီဟာသူ့ဘာသာသူမောင်းနှင်သွားနိုင်မဲ့ကားတွေကိုစတင်စမ်းသပ်နေပြီဖြစ်ပါတယ်။အထူးပြင်ဆင်မွမ်းမံထားတဲ့အပြင်ဆင်တွေပါဝင်တဲ့ကားမှာရေဒါတွေ၊လေဆာစကင်နာတွေနဲ့ရုပ်ထွက်အားကောင်းတဲ့ကင်မရာတွေပါဝင်ပြီးပစ်စပန်မြို့ရဲ့လမ်းတွေပေါ်မှာမောင်းနှင်နေပြီဖြစ်ပါတယ်။ Uber ဟာမိမိဘာသာမောင်းနှင်တဲ့ကားတွေကိုတီထွင်မှုစ조사တဲ့ကုမ္ပဏီတွေအမြောက်များတဲ့ကတစ်ခုဖြစ်ပြီးဒီထဲမှာ Ford, Volvo, Lyft နဲ့ Google ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Alphabet တို့လည်းပါဝင်ပါတယ်ခင်ဗျာ။
ဒေါခင်မျိုးသက်နဲ့ကိုရဲကောင်တို့ကသတင်းတွေကိုကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်အရင်ဆုံးတော့အမေရိကန်တန်ခတ်မှုကဘသူတွေကိုအကျိုးရှိသွားစေတယ်လဲဆိုတာကိုကြည့်အောင်ပါအမေရိကန်ဆိုးရွားကမြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုကိုပြန်ပြီးတော့ပြင်ဆင်ရမှာအမေရိကန်ကုမ္ပဏီတွေရဲ့အကျိုးစီးပွားအတွက်အလေးပေးဆောင်ရွက်ခဲ့ကြောင်းသုံးသပ်သူတွေကပြောပါတယ်အထူးသဖြင့်ခရိုနီတွေကိုအမေရိကန်ကပြစ်မှတ်ထားပိတ်ဆို့ထားတယ်ဆိုပေမဲ့စတီဗန်လော့ခေါ်ဦးထွန်းမြင့်နိုင်ပိုင်ဆိုင်တဲ့အေရှားဝေါ်စိတ်ကန်းတဲ့လေစိတ်တွေကိုအမေရိကန်လုပ်ငန်းရှင်တွေအသုံးပြုခွင့်အကန့်အသတ်မရှိခွင့်ပြုလိုက်တာဟာဒီခရိုနီတွေအတွက်ပို့ပြီးတော့အကျိုးအမြတ်ရစေတယ်ဆိုတဲ့အချက်ကိုထောက်ပြပြောဆိုနေကြတာဖြစ်ပါတယ်အသေးစိတ်ကိုတော့မန်ရင်ချင်းနိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ဒါဟာမြန်မာနိုင်ငံရဲ့စီးပွားရေးလောကကိုခရိုနီလုပ်ငန်းရှင်တွေပဲချုပ်ကင်ထားတာဖြစ်ပြီးသူတို့နဲ့ကင်းရှင်းလို့မရဘူးဆိုတာပြလိုက်တာပဲလို့မြန်မာလုပ်ငန်းရှင်ဦးမင်းခင်ကသုံးသပ်ပါတယ
်။ဒီကံပြန်ပြောခွင့်ပြုလိုက်တဲ့တချို့ကတော့ဖိဆုခံထားရတဲ့ဒီဟိုအများခွန်လို့ခေါ်တဲ့စီဝါရေးလုပ်ငန်းတွေကြောင့်တန်ကြီးကဘယ်ပုံစံနဲ့တန်ကြီးစီဝါရေးဆက်နေနိုင်နေဦးမလဲဆိုတာလေတစ်ခါကဟိုစဉ်းစားပြရရှိတယ်။အခုဟိုပါဒီစီဝါရေးကလူများစုကလူနည်းစုကိုလှုပ်ကြွေးနေရလို့ဖြစ်နေတယ်ယူတော့ပါမမငယ်လုံနေကြတယ်ဟိုစီဝါရေးလုပ်ငန်းတွေတော့ဘုရားကပေါင်းမဆားနိုင်တဲ့လုပ်ငန်းတွေကဟိုတိုးတက်တဲ့လောက်တိုးတက်မလာဘူးအဲတစ်ခါကလည်းအဲ့ဒါရှိနေတယ်ဆိုတော့ဒါကနှစ်ဖက်သွားပဲသူတို့စီဝင်လာလို့ခေါ်တဲ့ဥထုံးနိုင်လို့လုပ်ငန်းရှင်တွေကတော့ဒီစိတ်ကြမ်းကိုအကန့်အသတ်မရှိဖင်ပြလိုက်တာကသူတည်းအကျိုးဖြစ်ဖို့များတာပေါ့နော်
ဒါပြင်အမေရိကန်ဗန္ဓာရေးဌာနရဲ့ OFAC ခေါ်နိုင်ငံရဲ့ချားပိုင်ဆိုင်မှုများထိမ့်ချုပ်ရေးရုံးအဖွဲ့ကနေစတီဗင်လောသို့မဟုတ် Asia War ကုမ္ပဏီက90ရာခိုင်နှုန်းနဲ့အထက်ပိုင်ဆိုင်တဲ့ကုမ္ပဏီ6ခုရဲ့အမည်တွေကိုဖော်ထုတ်ပြီး SDN ပိတ်ဆို့မှုစီးရင်မှာထပ်မံထည့်သွင်းလိုက်ပေမဲ့မင်္ဂလာတုံလေစိတ်ကိုတိုးချဲ့တည်ဆောက်နေတဲ့စတီဗင်လောပိုင်ကုမ္ပဏီအမည်တော့ပါဝင်ခဲ့ခြင်းမရှိဘူးလို့ဦးမင်းခင်ကထောက်ပြပါတယ်
။ခုနကအရှောင်းဝါရဲ့ကုမ္ပဏီတွေကိုဟလာခုန90ရာခိုင်နှုန်းထက်သူ့ share ပါတဲ့ကုမ္ပဏီတို့ထပ်ပြီးပိတ်ဆို့တဲ့အခါမှာအရေးကြီးတဲ့ကုမ္ပဏီခုကျန်နေတယ်။တုံးရဲ့နှစ်မကုန်ရင်အစိုးရအနာမလွှဲခင်ပေါ့။ဒုဗမာလဒီကောက်ပွဲနောက်ပိုင်းမှာမိငါတို့နေသိကိုခီးတဲ့တန်းစေတိုင်ပင်အောင်ချေဖို့ဆိုပြီးအစိုးရနဲ့လူမသိသူမသိဟို MOU ထိုးအောင်ရှိတယ်။အဲ့ဒီလုပ်ငန်းကိုလုပ်နေတဲ့ကုမ္ပဏီကကျွန်တော်တို့သိထားတာကအဲရန်ကုန် Aerodrome ဆိုတဲ့ကုမ္ပဏီ။အဲ့ဒါလေသူထွင်းနေဒီရှောင်းဝါရီကုမ္ပဏီ။ဒါပေမဲ့အဲ့ဒီဥစ္စာကအခုထပ်ထိုးလိုက်တဲ့ကုမ္ပဏီစီးရင်နဲ့မှာ SGN list မှာပါမလာဘူး။ဟိုအမေရိကန်ရဲ့ commercial airline စီးမှုဆိုရင်ခင်ဗျာဆိုလို့ရချင်ရလားစသဖြင့်နှင်းနေကြတယ်။
အခုလိုအမေရိကန်အစိုးရရဲ့မြန်မာပေါ်ပိတ်ဆို့အရေးယူမှုကိုကြည့်ရင်ရှင်းတဲ့နောက်မတူညီတဲ့အချက်တွေရှိနေပြီးတစ်ဖက်မှာလည်းဒေါန်ဆန်းစုကြည်ရဲ့ဆန္ဒအတိုင်းအကောင့်ထဲပေါ်ဆောင်ရွက်တာဖြစ်တယ်ဆိုတဲ့အချက်ကိုအမေရိကန်ဘက်ကပြသခြင်းပုံရကြောင်းဝါရှင်တန်အခြေစိုက်နိုင်ငံတကာသုတေသီအဖွဲ့တစ်ခုဖြစ်တဲ့ CSIS ရဲ့မြန်မာအရေးကျွမ်းကျင်သူဖောင်ဝင်က VOA ကိုပြောပါတယ
် Despite the democratic transition Washington stillsupport Aung San Suu Kyi's position on major issues.
ပိတ်ဆို့အရေးယူမှုနဲ့ပတ်သက်လို့အမေရိကန်အစိုးရမှာမတူညီတဲ့ရည်ရွယ်ချက်တွေရှိနေတာကိုပထမဆုံးပြောပြချင်ပါတယ်။ဒီကိစ္စမှာအမေရိကန်အစိုးရကမတူညီတဲ့သတင်းစကားတွေပေးချင်ပုံရပါတယ်။ပထမသတင်းစကားကတော့ဒီမိုကရေစီနည်းအရအပြောင်းအလဲတွေဖြစ်ခဲ့ပေမဲ့အမေရိကန်နေနဲ့အရေးကြီးတဲ့ကိစ္စတွေမှာ ဒေါင်ဆန်းစုကြည်ရဲ့ရည်တည်ချက်ကိုဆက်ပြီးထောက်ခံမယ်ဆိုတာဖြစ်ပြီးပိတ်ဆို့အရေးယူမှုတွေဖယ်ရှားရေးကဒီလိုအရေးကြီးကိစ္စတွေတဲ့ကတစ်ခုဖြစ်နေရှိနေပါတယ်ဒေါင်ဆန်းစုကြည်ကအရင်အစိုးရနဲ့စစ်တပ်ပေါ်မှာနိုင်ငံရေးအရာအသာစီးရခြင်းနဲ့အတွက်တချို့သောပိတ်ဆို့အရေးယူမှုတွေကိုဆက်ပြီးထားစေချင်တာကိုပြသခဲ့ပါတယ်
American ပြည်ထောင်စုဘဏ္ဍာရေးနဲ့အကြမ်းဖက်လုပ်ငန်းများဆိုင်ရာထောင်လန်းရေးအဖွဲ့ယာယီလက်ထောက်ဝန်ကြီး Adam Zubin ကတော့မြန်မာအစိုးရနဲ့ပြည်သူတွေကိုကူညီဖို့အတွက်ကုန်သွယ်ရေးနဲ့ပိတ်ဆို့မှုမခံရတဲ့စီးပွားရေးလုပ်ငန်းတွေလုတ်ကင်နိုင်ခွင့်ရဖို့မြန်မာအပေါ်ပိတ်ဆို့ထားမှုကိုပြန်ပြီးပြင်ဆင်ခဲ့တာဖြစ်တယ်လို့အင်္ဂါနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်
။မန်အင်ဂျင်နိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။ဒါနဲ့တဆက်သေးပဲဒီပေါ်နိုင်ငံရေးပါတီတွေရဲ့အမြင်ကိုလည်းဆက်ပြီးတော့ကြည့်အောင်ပါ။မြန်မာနိုင်ငံပေါ်အရေးယူဒဏ်ခတ်တဲ့ American အစိုးရရဲ့အမျိုးသားအရေးပေါ်အဥပဒေကိုအင်္ဂါနေ့ကပြင်ဆင်ဖြည့်ဆွဲမှုတွေနဲ့အတူနောက်ထပ်တနှစ်တတန်းတိုးလိုက်တာဟာတိုင်းပြည်ကိုစီးပွားရေးအရာထိခိုက်စရာတိတ်မရှိနိုင်ပေမဲ့ NLD အစိုးရအတွက်နိုင်ငံရေးအရာသတိထားကင်တွယ်ရမယ့်အခြေအနေတွေကိုသတိပေးရာမိမောင်းထုတ်ပြရာကြာနိုင်တယ်လို့နိုင်ငံရေးပါတီတချို့ကသုံးသပ်ကြပါတယ်ပြည်သူတွေရွေးကောက်တင်မြောက်တဲ့ရတအစိုးရလက်ထက်မှာအမေရိကန်အစိုးရကပိတ်ဆို့ဒဏ်ခတ်မှုတချို့ဆက်လက်ချမှတ်လိုက်တဲ့ပေါ်နိုင်ငံရေးပါတီတချို့ရဲ့သုံးသပ်ချက်တွေကိုတော့မက်ခင်ဖြူထွေးကဆက်ပြီးပြောပြပေးပါမယ်ရှင်
မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့လူလူရွေးချယ်ခံအရသာအစိုးရတက်လာပြီးတဲ့နောက်ပထမဆုံးအချိန်အဖြစ်မြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုဖြစ်တဲ့အမေရိကန်အမျိုးသားအရေးပေါ်အဥပဒေကိုပြီးခဲ့တဲ့အင်္ဂါနေ့ကပဲနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်တာပါပြင်ဆင်ဖြည့်ဆွက်ချက်တချို့နဲ့တက်တန်းတိုးလိုက်တဲ့အမေရိကန်ရဲ့အခုနောက်ဆုံးတက်ခတ်အရေးယူမှုဟာစီးပွားရေးအရာထိခိုက်စရာသိမ့်မရှိလာပေမဲ့လို့နိုင်ငံရေးအရာဖိအားပေးဖို့လိုအပ်တဲ့အခြေအနေတွေဆက်ပြီးရှိနေတာကိုမိမောင်းထုတ်ပြတာဖြစ်တယ်လို့ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ် SLND ခေါင်းဆောင်တဦးဖြစ်တဲ့ဦးဆိုင်ညွန့်လင်းကပြောပါတယ်
စီးပွားရေးအနေနဲ့တော့အများကြီးထိခိုက်စရာမရှိဘူးလို့ကျွန်တော်ထင်ပါတယ်ဒီလိုလည်းနိုင်ငံရေးအရာထိခြားလက်ခြားဖြစ်ပြီးလို့သူတို့သဘောထားမထားပြီးဘူးအဲ့ဒီအတွက်ကိုခြံထားပြီးတယ်လို့ကျွန်တော်ထင်တယ်အဲ့ဒီပေါ်ရဲ့ဒီအစိုးရပုံစံလေးနောက်ပြီးတော့ဒီ150အတွင်းမှာဆောင်ရွက်နေတဲ့အချက်လက်တွေနောက်ဒီဆက်ရှင်တော့ပါတဲ့ကုလအစုတွေရတယ်ဆက်လက်ပြီးရရှင်းပါနေတဲ့ဒီတဲ့လို့သူပြည်လို့ရပါတယ်အဲ့ဒီအစိုးရကလည်းတစ်ပူလုံးခုလူရဲ့ဆိုတဲ့အကြောင်းအချက်ပြတယ်လို့ကျွန်တော်ထင်ပါတယ်
အရင်စစ်အာဏာရှင်တွေနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေတရားမဝင်လုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့ပုံကိုယ်တွေတိုက်ပြီးမှဆက်ပြီးတော့ကြီးစိုးနေတဲ့အခြေအနေကိုဖိအားပေးပြောင်းလဲနိုင်ဖို့အတွက်အမေရိကန်ကပိတ်ဆို့တက်ခတ်မှုတချို့ဆက်ပြီးတော့ထားရှိပုံရတယ်လို့လူ့ဘောင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကသုံးသပ်ပါတယ
်ကျွန်တော်တို့တိုင်းပြည်မှာဒီဒီမိုရှိတဲ့ပတ်သက်လို့တိုးတက်လာမှုတွေတစုံတရာနှေးနေသေးတယ်နောက်တစ်ခုကဟိုစစ်အာဏာရှင်တွေနဲ့ဆက်ဆက်နေတဲ့စီးပွားရေးသမားတွေတရားမဝင်ဒီလိုကြီးကြီးနဲ့ဆက်ဆက်နေတဲ့စီးပွားရေးသမားတွေဗမာပြည်ရဲ့မခိုင်းမမဆက်ပြီးတော့ကြီးစိုးနေသေးတာဖြစ်တယ်ဆိုတာကိုနိုင်ငံတကာအနေနဲ့ဒါမီးမောင်းထုတ်ပြတာဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲယူဆပါတယ
်အနေဒီပါတီဦးဆောင်တဲ့အစိုးရတရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်တဲ့အချိန်ထဲမှာစစ်ဖက်ရဲ့ဖက်ဆက်ဆံရေးပုံမကောင်းမလာအောင်တပ်မတော်ဘက်ကပို့ပြီးတော့အလျှော့ပေးမှုတွေရှိလာအောင်တွန်းအားပေးတဲ့သဘောလည်းဖြစ်နိုင်တယ်လို့သုံးသပ်သူကတော့ရခိုင်မျိုးသားပါတီကခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာအေးမောင်ပါအ
ဲ့ဒီဥစ္စာကတော့အဲ့ NLD ဆိုရပေါ်မှာအမေရိကန်ဆိုရရဲ့စောင့်ကြည့်တဲ့သဘောလို့ပဲသုံးသပ်ပါတယ်။ဘာလို့ဆိုရင်ပထမ2016ဆိုတဲ့နှစ်ကပြီးခဲ့တဲ့ဦးသိန်းစင်ဆိုရလက်ထက်ကကန္ဓာလေးတွေတချို့ကရိုးထွေးနေတဲ့အနေထားလေးရှိပါတယ်။အဲ့တော့ခု2016ကာလဟာပြီးခဲ့တဲ့ဆိုရလက်ထက်ကနော်ရှမတ်ခဲ့တဲ့ဒီစီမံကိန်းစီမံချက်များကိုအကောင်အထည်ဖော်ရမယ့်ကာလလေးဖြစ်နေပြန်ပါတယ်။အဲ့တော့2018ကျမှပဲ NLD ဆိုရရဲ့စီမံကိန်းစီမံချက်များကိုအကောင့်ထေးလက်တွေ့ဖော်ရမယ့်ကာလဖြစ်တဲ့အခါမှာအဲ့ဒီကာလမှာတော့ပြင်ဆင်ချင်အားလုံးဟာရုပ်သိမ်းသွားနိုင်လေလို့သုံးသပ်ပါတယ်။တနည်းအားဖြင့်ခုကာလဟာမြန်မာဒီမိုကရေစီဖွင့်ချုပ်ရဲ့ပြည်တွင်းငြိမ်းချမ်းမှုနဲ့ပတ်သက်လို့ဖက်ဒရယ်ပြည်ထောင်စုကိုတွားမဲ့ဒီချက်ကိုစီယုံဆောင်ရွက်တဲ့အခါမှာစစ်ဘက်ရဲ့ဆက်ဆံရေးပိုပြီးအရှင်ပြေလာအောင်အမေရိကန်ဘက်ကဝက်ဖေးတစ်ခုဖြစ်ပြန်သုံးတယ်လို့သုံးသပ်ပါတယ်
။လက်ရှိမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တာဝန်နဲ့နိုင်ငံသားရေးဝန်ကြီးတာဝန်တွေယူထားတဲ့ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ကတော့အမေရိကန်ကအခုလိုမြန်မာအပေါ်တန်ခတ်အရေးယူပိတ်ဆို့မှုတချို့တက်တန်းတိုးလိုက်တာဟာတိုင်းပြည်အပေါ်ထိခိုက်စရာမရှိဘူးလို့ဆိုပါတယ်။ လိုအပ်တဲ့အခြေအနေတချို့ရှိနေသေးတဲ့အတွက်အခုလိုဆက်ပြီးချမှတ်တာလို့သူယူဆတဲ့အကြောင်းနဲ့မလိုအပ်တဲ့အချိန်ကျရင်တော့ဒီတန်ခတ်အရေးယူမှုတွေလည်းအဆုံးသတ်သွားမှာပါလို့ပေါ်ထူးနေကပဲစင်ကာပူနိုင်ငံသားရဲ့ဝန်ကြီးနဲ့ပူတယ်ပြုလုပ်တဲ့တင်စာရှင်းလင်းပွဲအတွက်မှပြောဆိုသွားတာပါမြန်မာနိုင်ငံအတွင်းသိတာထင်ရှားတဲ့အပြောင်းလဲတွေမြင့်တွေ့လာရပြီမဲ့လို့အုတ်ချုပ်ရေးပိုင်းကိုရက်ဘက်ကလုံးဝချုပ်ကိုင်နိုင်ဖို့အခြေအနေမရှိသေးတာနဲ့တခြားသောလူခွင့်ရေးအခြေအနေတွေကြောင့်ဒီဥပဒေကိုဆက်ပြီးတော့တတ်တန်းတိုးရတာဖြစ်တယ်လို့သမ္မတဥပမာလက်မှတ်နဲ့အင်ဂျူရောရဲ့မေလ18ရက်နေ့ညညချက်ထဲမှာဖော်ပြထားပါတယ်ဒီလိုအရေးယူမှုတွေဆက်ပြီးတော့ရှိနေပြီမဲ့လို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနောက်ပြန်လှည့်မသွားစေဖို့နဲ့မြန်မာအစိုးရနဲ့ရောမြန်မာပြည်သူတွေနဲ့ပါအမေရိကန်ပြည်ထောင်စုကလက်တွဲဆောင်ရွက်သွားမယ်လို့လည်းသမ္မတဥပမာကပြောဆိုထားပါတယ်ရှင်
မကင်ပြူတွေပြပြခဲ့တာဖြစ်ပါလေရှင်။ကမ္ဘာအမြင့်ဆုံးဖြစ်တဲ့အေဝရက်တောင်ထိပ်အထိရောက်အောင်လို့မြန်မာတွေဘလို့တက်ခဲ့ကြသလဲဆိုတာကိုမပြောပြခင်မှာအစိုးရတဲ့လက်ထက်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငင်းငယ်ရဖို့ဘာတွေလှုပ်ဆောင်နေကြသလဲဆိုတာကိုကြည့်ကြပါမယ်ရှင်။မြန်မာနိုင်ငံရဲ့ငင်းငယ်လုပ်ငန်းစဉ်ကိုအမြင့်ဆုံးအကောင့်ထက်ဖော်နိုင်ဖို့အတွက်မနေ့ကအစိုးရကိုယ်စားလှယ်တွေနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေတွေ့ဆုံပြီးတော့ညီလာခံဖြစ်မြောက်ရေးအတွက်ပြင်ဆင်ရေးကော်မတီတရက်ကိုဖွဲ့စည်းလိုက်ကြပါတယ်။တစ်ဆက်တည်းမှာပဲအရင်ကချမှတ်ထားတဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းတွေကိုလည်း NCA မှာပါဝင်လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေနဲ့အတူပြန်လည်ညှိနှိုင်းသွားဖို့လည်းရှိနေပါတယ်။အသေးစိတ်ကိုတော့ကိုမိုးစောကဆက်ပြီးပြောပြပေးပါရှင်။
ဟုတ်ကဲ့အစိုးရအသည့်အနေနဲ့ငင်းကြိုင်းလုပ်ငန်းစဉ်တွေပြန်လည်စတင်ပြီး21ရာစုပင်လုံညီလာခံခေါ်နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့အတွက်အစိုးရကိုယ်စားလှယ်တွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေဒီကနေ့ရန်ကုန်မြို့ကမြန်မာငင်းကြိုင်းစင်တာမှာနေကင်း2နာရီကနေညနေ4နာရီထိဆွေးနွေးခဲ့ပါတယ်အဓိကဆွေးနွေးတဲ့အချက်တွေကိုတော့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဦးကာကအခုလိုပြောပါတယ
်အမြန်ဆုံးငင်းကြိုင်းရေးလုပ်ငန်းစဉ်ကိုဆက်လက်အကောင့်တွေပေါ်လောက်သွားဖို့ပေါ့အခုဖွဲ့လိုက်တဲ့ပြည်စည်းကော်မတီအနေနဲ့ကတော့ရှိရင်သွဲ NCA လမထိုးပြီးအကောင့်တွေပေါ်နေတဲ့ GICM တို့ GMC တို့ UPDC တို့လည်းဆက်ထားမယ်ပြုပြင်ပြောင်းလဲရေးလောက်သွားမယ်တစ်ချိန်တည်းမှာပဲတွန်းပြီးတော့လုံနိုင်အောင်အခုပြည်စည်းကော်မတီဖွဲ့တာပေါ့ဒါအဓိကဖြစ်တယ်
ရင်ဆိုးရလက်ထက်မှာဖွဲ့စည်းခဲ့တဲ့ UPDJC ခေါ်ပြည်တော်စုငင်းချမ်းရေးဆွေးနွေးရေးပူးတွဲကော်မတီကိုပြင်ဆင်ဖွဲ့စည်းပြီးမူပေါင်းတွေကိုလည်းပြန်လည်ရေးဆွဲမှာဖြစ်တယ်လို့ပြောပါတယ
်။နိုင်ငံဆွေးနွေးပွဲမူပေါင်းကိုလိုအပ်သလိုပြင်ဆင်ဖို့အစိုးရကမှအိုင်ဒီယာရှိတော့ပြင်ရမယ့်တာဝန်ရှိတာကဘယ်လိုလဲဆိုတော့ UPDJC ဖြစ်တယ်။အဲ့ဒီမူပေါင်းပြင်ဆင်ပေးရင်လည်းပဲအဲ့ဒီမူပေါင်းနဲ့အညီကျွန်တော်21ရာစုပင်လုံးပဲခေါ်ခေါ်ပါဗျာ။နောက်ထပ်နိုင်ငံရေးဆွေးနွေးပွဲလုပ်မဲ့အခင်းကျင်းတစ်ခုကိုတော့ဒါအမြန်တော့လုံနိုင်အောင်စီစဉ်တဲ့သဘောပေါ့
မူပေါင်းရေးဆွဲရမှာ NCA ကိုပါဝင်လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းဖိတ်ခေါ်သွားဖို့ရှိကြောင်းပြောပါတယ
်လက်မှတ်မထိုးသေးတဲ့အဖွဲ့တွေကလည်းပဲမူပေါင်းကိုပြင်ခွင့်ရပြီဆိုရင်တော့အဲ့ဒီပေါ်မှာသူတို့တဆင့်တိုးပြီးတော့ဒီ NCA အပေါ်မှာထားတဲ့သဘောထားလဲပြောင်းလဲနိုင်တယ်လို့ယူဆတာပါဗျ
ာ21ရာစုပေလုံညီလာခံလို့သတ်မှတ်မဲ့နိုင်ငံရေးဆွေးနွေးပွဲကိုတော့NCA လက်မှတ်ရေးထိုးပြီးမှသာဖိတ်ခေါ်ပွဲရှိကြောင်းလည်းပြောပါတယ်ဦးသိန်းစင်အစိုးရလက်ထက်မှာငင်းချမ်းရေးလုပ်ငန်းစဉ်တွေကိုအစဉ်တစိုက်ပါဝင်ဆောင်ရွက်ခဲ့တဲ့မြန်မာငင်းချမ်းရေးစင်တာ MPC ရဲ့အကြီးတန်းကြံပေးဦးလောင်ပေါင်ရွှေကတော့လက်ရှိပြောင်းလဲလာတဲ့အခြေအနေအပေါ်မှာအခုလိုသုံးသပ်ပါတယ
်အရင်၄နှစ်ခွဲမှာအခြေခံကောင်းတချို့လုပ်ခဲ့တယ်အဲ့ဒီအခြေခံကောင်းအပြင်ဒီဘက်မှာလည်းအခင်းကျင်းတဲ့မှာလည်းသူ့မှာအာသာချက်တွေလည်းရှိတယ်အဲ့နှစ်ခုပေါင်းပြီးတော့သွားနိုင်ဖို့ပဲကျွန်တော်တို့ကတော့မျှော်လင့်နေတယ်
ဒီကနေ့ဖွဲ့စည်းလိုက်တဲ့21ရာစုပင်လုံညီလာခံခေါ်နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ပြင်ဆင်မှုကော်မတီကိုတော့ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းနဲ့အတွင်းရေးမှူးအဖြစ်ဦးလောင်ပေါင်ရွှေတို့ကိုရွေးချယ်ဖွဲ့စည်းထားပါတယ်။လက်ရှိဖွဲ့စည်းလိုက်တဲ့ကော်မတီရဲ့အောက်မှာဆက်ကော်မတီ2ရက်ထပ်မံဖွဲ့စည်းထားပြီး NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်မဲ့ဆက်ကော်မတီကိုဗိုလ်ချုပ်ကြီးရာပြေးကဦးဆောင်ပါဖြစ်ပြီးလက်မှတ်ရေးထိုးမထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းရေးဆက်ကော်မတီကိုတော့ဒေါက်တာတင်မျိုးဝင်းကဦးဆောင်ပါဖြစ်ပါတယ်လာမယ့်အပတ်အတွင်းမှာတော့ UPDJC စည်းဝေးကိုကျင်းပဖို့ရှိနေပြီး21ရာစုပေလုံညီလာခံခေါ်နိုင်ငံရေးဆွေးနွေးပွဲကိုတော့ဇူလိုင်လအတွင်းမှာကျင်းပဖို့ရည်မှန်းထားပါတယ
်။ VOA သတင်းတော့ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါလေရှင်။အခုကြံနေသေးတဲ့သတင်းဆောင်မကိုဆက်ပါမယ်။ကမ္ဘာအမြင့်ဆုံးအေရက်တောင်ထိပ်ကိုမြန်မာတောင်တက်သမားတွေပထမဦးဆုံးအကြိမ်ခြေချနိုင်ခဲ့ပြီဖြစ်ပါတယ်။အခုတော့မြန်မာတောင်တက်သမားတွေတောင်ကြီးကိုပြန်ဆင်းလာနေကြပြီဖြစ်ပေမဲ့တောင်အောက်ခြေစခန်းကိုရောက်ဖို့ကတော့နောက်ထပ်ရက်အနည်းငယ်အချိန်ယူကြရအောင်မှာဖြစ်ပါတယ်။ကမ္ဘာအမြင့်ဆုံးအေဝရက်တောင်ထိပ်ကိုမြန်မာတောင်တက်သမားတွေဟာအတားအဆီးတွေကိုဘလို့ကြော်လွှားပြီးတော့တက်ရောက်နိုင်ခဲ့တယ်လဲဆိုတာကိုတော့လက်ရှိအေဝရက် down yet, chase I scam machine day. Go nini ango, matangi tiger, satu, mimi and beer of Yava mission.
Gaba and Mieso, Nibol Nanganga, it were at down tego. Myanmar down at the man, Uru, Mila, Sakoya Nima, all mimi day up, and get up, chipari. It were at down there a point when the upshipi, Jemma ye a chini down. Midang around the yard, Minga, down jays a kama, chani gayadu, gunini anga, a kulu, biovare.
They were down tango, the manet, kunanai, kunaminema, go if you are yabare, be a manet kunanai, secondamin, and now same net jama, go winko gua, down tango yabare. Down here was the diara, general, spulogana, leather, dono, dogaro, be pee to what amiwari, pee to what amiwari, sura, ye nabio, durobian, sin to a bono. ชาบายเนี่ยนิทาออกซิเจนนิทาซ่าไอ้ห่าไอ้ตัวเนาะนี้เนี่ยชื่อมีบาเลยไฉ่ขายเอาไปเป็นนิทาเลยชื่อชื่อได้เลยดูเคมีแคมโฟเจนเซนอะไรเงี้ยป่ะคันได้ก็คุณน่ะเดี๋ยวดูโหจนเราเนี่ยละอีเมลเคดีเนี่ยมาไหนเงี้ยเนาะแล้วกูที่จนเราตั้งใจเนี่ยก็
เชื่อในเรื่องเดี๋ยวเราเลี้ยวไปกูยาวตัวเลยว่ะกูพี่พี่ว่าเนี่ยกูเองกูรู้เมื่อไหร่นั่นสักเดือนนี้เราหมาตามเจสันกูยาวชิเมลูกขึ้นมาเนี่ยจำเลยกูยินยี่เอางะเบียวไปเลยเปลี่ยนเส้นไหลเปลี่ยนเส้นไหลวิวนี่เลยจะนายจะมาแกมโฟสักกูมีดาชิทเอางะที่ตามวัสดุเลี้ยมาดูดีเนี่ยไอไปแล้วเราจะ แปลงเราดีนี่สกุลเนี่ยแคมฟูมามันได้เพียงแคมฟูอันนี้แคมดูเซมเนี่ยนั่นเสียเนี่ยแคมดูมาเองเนี่ยนั่นเสียเนี่ยแคมดูอันนี้ยอเบสแคมป์เซมเนี่ยนั่นเสียเด็ดนั่นเสียเด็ดเบสแคมป์อยู่ยังไงไหมจนนั่นเสียเนี่ยนี่เราพิเศษเต็มหมดจนเราต้องได้พิเศษเต็มหมดด้วยที่เชียงรายมาเที่ยวนั่นเสียตรงยันนี่ส่วนนักขัดมันดูยังมาครับเนี่ยเบสแคมป์เอเวอร์ดาวน์เชียงรายเนี่ยยอเบสแคมป์งานนี้ยอขัดมันดูเฮลิคอปเตอร์นี่พิเศษมากพี่ไป
เนี่ยมันงานกูรอที่ลากูไม่มาเปลี่ยนละในบุเลมีอะไรท่าจะรับบ้างซีนนี้เนี่ยพลันบีเอาซีเจนเนลฮาร์ดเอเวอร์ดดาวน์เทโกเนี่ยมาดาวน์เทตมารีไปลุจอบเช็คเคียบาดเลยสุรากุเลกูยินยี่เอางะอคุลูพิอวาร์เลยเซมิดีเนี่ยมันเนี่ยดีดาวน์เทจะได้ใช่ไหมแค่ดีกาแค่เคียร์ดียาดีอูร์งานยาบะยาบะจีเจอร์ด้วยโน้ตตรงเจดีกรีลาวเชนเนี่ย
ยังเช่นเลยเนี่ยนี่เปลี่ยนเนี่ยมีเบบเช่นเนี่ยไอ้ข้าจารอเรียนเรียนเช่นเลยเนี่ยนี่เปลี่ยนเนี่ยมีเบบเช่นเนี่ยไอ้ข้าจารอเรียนเรียนด้วยมาออกซิเจนเบาหมู่เนาะต้องได้ยังไงน้องไม่ใช่ไอ้เนี่ยทำอยู่มาโหกูแต่กูรู้มาวันนี้ลูกชูมีอะไรเนี่ยทำอยู่มาแต่เรากูเปลี่ยนเช่นเนี่ยเอาการลูกชามูต้องได้ลูกชามูแล้วว่าไอ้เนาะเดี๋ยวพ่อบอกบ้าเลยมั้งจบโอเอเทมาออกซิเจนผู้เลยเชื่อผู้สาดิเพียงเท่าไรเอ็งไม ကိုဝင်းကိုကိုနဲ့ကိုညီညီအောင်တို့တောင်ပေါ်ကိုတက်ရောက်ဖို့ပြင်ဆင်ခဲ့ကြပါပဲ။ကိုပြည့်ဖြောင်းအောင်နဲ့ကိုဝင်းကိုကိုတို့ပဲတက်ရောက်နှံခဲ့ကြတာဖြစ်ပါတယ်။အခုတောင်ထက်ခီးစဉ်ကတော့ Technical Climbing Club of Myanmar တောင်ထက်ကလပ်အနေနဲ့တက်ရောက်တာဖြစ်ပြီး True Company ကထောက်ပံ့ပေးခဲ့တာဖြစ်ပါတယ်
။ဒါကတော့ကမ္ဘာအမြင့်ဆုံးအေဗရက်တောင်ထက်ကိုမြန်မာတွေအရောက်တက်နိုင်ခဲ့ပြီဆိုတာနဲ့ပတ်သက်ပြီးတော့မတ်သိန်ကြီးထိုက်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့နှလုံးသွေးလွတ်ကြောမကြီးဖောင်းပြီးတော့ပောက်ကွဲတဲ့ယောဂအကြောင်းတင်ဆက်ထားတဲ့ကျန်းမာရေးအစီအစဉ်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016မေလ20ရက်တောက်ကြနေမနဲ့ခင်ထုတ်လွှင့်ချက်တွေကိုသောရရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီး9နာရီထီလိုင်းနိုမီတာ24 32နဲ့40ပြင်လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ကန်းစာစီစဉ်နဲ့အတူပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါဒီစီစဉ်တွေထဲကကျန်းမာရေးကဏ္ဍမှာဆိုရင်နှလုံးသွေးလွတ်ကြောမကြီးဖောင်းပြီးပောက်ကွဲတဲ့ယောဂအကြောင်းကိုလေ့လာရဖို့ရှိသလို
ကျောင်းဦးနယ်မှာနည်းနည်းဝမ်းပင်ဝမ်းရှောနဲ့မင်းကလေးငယ်တယောက်နဲ့
ရခိုင်ပြည်နယ်တွင်းကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာဝမ်းယောဂကြောင့်လူသေဆုံးမှုရှိတဲ့အကြောင်းပါဝင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေအကြောင်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှရင်းဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်။ဒေါ်လာလှတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ဒီကိမနဲ့တင်ပြမယ် idiom အသုံးက
a fish out of water
ဖြစ်ပါတယ်စာလုံးပေါင်းက a ကတခုဒီနေရာမှာတကောင် fish fish ကတော့ငါ out out adverb ကရိယာဝိသေသနကို of of preposition ဝိပနဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒီပဲရပြီးWater water ကတော့သရရှိများတည်ပြီးဖြစ်တဲ့အတိုင်းရေဆိုတော့စကွိုက်ထွန်းရဲ့ဓာတ်ရိုက်ဒီပဲကတော့ရေအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်နေငါးကရေအပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာသရရှိများစဉ်းစားပဲကြည့်နိုင်ပါလေ idiom တဘောကလည်းဒီတိုင်းပါပဲလူတဦးနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲနေတယ်အနေကျက်နေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်ဒီသုံးနေပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I felt like a fish out of water at our boss's party There were a lot of rich people there andI'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရထိုင်ရခက်လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်။ကျွန်တော်ကတော့တန်မှန်လူတူးပါပဲဗျာလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်အနီရထိုင်ရခက်နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
A fish out of water
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ပနခင်အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးနားဆင်ရမယ့်ကျမ်းမာရေးကဏ္ဍမှာတော့ခန္ဓာကိုယ်တစ်ခုလုံးကိုအဓိကသွေးပို့ပေးနေတဲ့သွေးလွှတ်ကြောမကြီးဖောင်းပြီးရုတ်တရက်ပေါက်သွားတဲ့ယောဂါတွေ့ရှိမှုများလာတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီယောဂါဘာကြောင့်ဖြစ်တယ်လဲဆိုတာနဲ့ဘလို့ကြိုတင်ကာကွယ်ကုသနိုင်မလဲဆိုတာကိုနှလုံးခွဲစိတ်ထုကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနငိမ့်စားပါမောက်ခဌာနမှူးဒေါက်တာခင်မောင်အေးကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင်
โอเคปมขะดอกตาขมอยครับเราတို့ဒီ e order လို့ခေါ်တဲ့နှလုံးကနေထွက်လာတဲ့ဒီအဓိကသွေးကြောမာကြီးပေါ့ဆရာเนาะဒီခန္ဓာကိုယ်တစ်ခုလုံးကိုပို့တဲ့သွေးကြောကြီးဖောင်းကြွလာပြီးတော့နောက်ဆုံးမှာပေါ့เนาะဒီပေါက်ထွက်သွားနိုင်တဲ့ယောဂါဖြစ်တာမြန်မာပြည်မှာအဖြစ်များလာဆရာရင
်အခုကမှာတော့ပို့ပြီးတော့လူတွေကသတိထားလာတာရယ်ပို့ပြီးတော့ကုသနိုင်မှသိလာတာရယ်အဲ့ဒါပေါ့အခြေခံပြီးတော့အရင်ရတဲ့ဆိုင်တော့ပို့ပြီးတော့များတယ် incidence ပို့များတယ်လို့ပြောရမှာပေါ့ဗျာ ဒီ area အရင်တော့ဆိုရင်တော့ဘိုင်းမှာအလုံးကြီးတွေ့တယ်ဖောင်းတယ်နောက်ကျတော့ဘာတမမကြီးဟူးဆိုတဲ့ဖြူပွေးပြီးတော့အသက်ဆုံးဆုံးသွားတယ်ဒီလိုပဲနေကြတာဟုတ်အခုကျတော့ဒါလူတွေကိုလိုက်ကိုရလဲတော်တော်လေးတည်လာတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဆရာကြီးဘာကြောင့်အထူးကဖြစ်ရလဲဘလို့ဖြစ်ရလဲပေါ့ဆရာနော
်သူကကျွန်တော်တို့ကနှလုံးကနေပြီးတော့ထွက်လာတဲ့သွေးကြောမှာယူပထမတော့ကိုယ်ကိုယ်လေးထွက်လာတာပေါ့အဲ့ဒါကို arch of the aorta ခေါ်တာပေါ့လေသူကနေပြီးလို့ရှိရင်အောက်ကိုရင်ဘတ်ရဆင်းသွားပြီးတော့ဒီကိုယ်လုံးကိုသူ့ပြန်ပြေးတယ်အဲ့ဒီသွေးကြောမှာကြီးကအနည်းဆုံးကျွန်တော်လူပြောက်ကလက်မလောက်တော့အနည်းဆုံးရှိပါတယ်ဒီကိုယ်လုံးကိုပြန်ပြေးပြီးတော့အရေးကြီးဆုံးတော့သွေးကြောကြီးလိုလေပြောရမှာပေါ့အဲ့ဒီသွေးကြောမှာကြီးကယောဂါကဘယ်လိုဖြစ်လာလဲဆိုတော့အခုကမှလူတွေရဲ့အနေတိုင်းစားတော့အစီအလိုက်စားတာများတယ်ပြီးတော့အတင်းနိုင်ငံကြီးကကျမလာပြီးတော့အဲ့ဒီကနေပြီးတော့ဒီချိန်မှာလူနိုင်ငံကြီးကသူကပုံမှန်လို elasticity ခေါ်တာပေါ့သူကဖောင်းနေပိနေဆိုတာမျိုးမရှိတော့ဘဲနဲ့ကျမမာကြီးဖြစ်လာပြီးတော့နိုင်ငံကြီးပျက်စီးပြီးတော့ဖောင်းထွက်လာတာပေါ့အဲ့ဒါကိုဒီစကားအပြင်ဆိုတော့ဘိုက်ထဲမှာရှိလို့ရှိရင် abdominal aortic aneurysm လို့ခေါ်တာပေါ့သွေးကြောဖောင်းကျတဲ့ယောဂါပေါ့အဲ့ဒီသွေးကြောကဖောင်းကျမယ်ဒီတိုင်းနေမှာမဟုတ်ဘူးသူကတစ်ပြေးတစ်ပြေးဆိုလိုကြီးလာတယ်ဒီချိန်မှာရုတ်တရက်သွေးပါးကြီးပေါင်နေစောင့်တက်သွားတယ်ပါလေဆိုရင်ပေါက်သွားတတ်တယ်ဗျာနောက်တစ်ချက်ကလေအမှုမဲ့အမဲ့နေရာခုံနဲ့ဘာနဲ့စောင့်မိရာအလားအနေအခြေခံပြီးတော့လေသွေးကြောနယ်ရံကြီးနာသွားတာပေါ့အဲ့ဒီကနေပြီးတော့လေဖောင်းကျလာတာလေဖြစ်တတ်ပါတယ်နောက်တစ်ခုခုလူတွေစဉ်းစားပြီးတော့ဒီကောင်ရရတော့ဒီချိန်တော့ဒီ aorta မှာပိုးဝင်တာတခုပေါ့ဗျာ infection လို့အမျိုးတခုရပါတယ်အဲ့ဒီကနေပြီးတော့အခြေခံပြီးတော့အနေရနေရဦးလာပြောရင်စွန့်အင်တက်ပြီးမရှိတော့ဘဲနဲ့ပါလွာပြီးတော့ဖောင်းလာတယ်ပြောတာရှိတယ်နောက်အခုသူတို့သူပြေတရာတွေရပြောနေကြတာတော့ genetic ပေါ့သူကျော်နေရနေကပါလွာတဲ့ပြဿနာရှိနေတာကိုလည်းအခြေခံပြီးတော့ပြောနေတာလည်းရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအဓိကသွေးကြောမကြီးဖြစ်တဲ့အတွက်ဒီမပေါက်ခင်ပါပေါ့ဆရာနော်ကြိုတင်သိနိုင်ဖို့ကအရေးကြီးတဲ့ခါကျတော့ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမလဲဆရာ
အင်တန်တိုးတက်တဲ့နိုင်ငံတွေမှာတော့အစိုးရကိုသိဖို့အသိအကြီးပါတယ်အကယ်၍ကျွန်တော်တို့ပုံမျိုးစဲနိုင်ငံတွေမှာတော့ဒီသွေးကြောမကြီးဖောင်းနေမှာမသိဘူးပိုက်ထဲမှာအလုံးလူခုစားမိပြီဆိုမှအဲ့ဒီအလုံးကလည်းသွေးကုန်လုံးနေနဲ့တုံပြီးတော့ကျွန်တော်တို့သွေးကုန်လုံးနဲ့ဒီလိုက်ပြီးဖောင်းကျနေတာကြီးပြည်တော်မှာတွေ့တတ်ပါတယ်အမှန်တကယ်မှာကတော့ပုံမှန် medical check up လုပ်လိုက်လို့ရှိရင်အခုကဲမှာဆိုလို့ရှိရင် ultrasound ဆိုတာနေရာတကာမှာရှိနေကြတာပဲအဲ့မှာကြည့်လိုက်လို့ရှိရင်တော့သူ aorta ရဲ့အတိုင်းအတာကိုကျွန်တော်တို့ကကြည့်တယ်ကြည့်လို့နည်းနည်းလေးကြီးတယ်လို့ထင်လို့ရှိရင်6လတကာပြန် check လုပ်ပြီးလို့ရှိရင်တက်တဲ့ပုံပုံကြီးလာပြီးတော့လို့ရှိရင် aneurysm လို့သတ်မှတ်ပြီးတော့ကုသမှုအချိန်မီပေးမယ်ဒါမှမဟုတ်ရုတ်တရက်ကုသဖို့လူကိုနည်းနည်းလေးစောလို့နဲ့ဆိုရင်တော့မှတတိလေးနဲ့နေမယ်ဆိုပြီးတော့ပေါ့ဗျာအဲ့လိုနေလို့ရှိရင်ရပါတယ်အဲ့တော့အဲ့လိုလူမျိုးတွေပါပေါ့ဗျာကျွန်တော်အသက်ကြီးတဲ့လူတွေသွေးတူးရှိတဲ့လူတွေအစီများတဲ့လူတွေအဓိကတော့နည်းနည်းအသက်ရရလာလူတွေမှာတော့ medical check up လုပ်ဖို့လူတွေလို့ပဲပြောရမှာပေါ့ဆရာ
ဟုတ်ကဲ့ဆရာဘယ်အသက်ရလောက်ကနေစလုပ်တင်လဲဆရာ
ကျွန်တော်ထင်တာတော့60ကျော်ရင်တော့လုပ်တင်တယ်လို့ယူဆပါတယ်အသက်60အောက်မှာတော့ဖြစ်ခဲပါတယ်ထိခိုက်တာအော်စောင့်မိတာကြောင့်ဖြစ်တာတော့လူငယ်တွေမှာလည်းကျွန်တော်တို့အများကြီးခွဲစိတ်ကုသပေးရပါတယ
်ဟုတ်ကဲ့ဆရာခုနကဒီအနေရကြီးတဲ့လူတွေဖြစ်တဲ့ဒီအသက်ကြီးတဲ့သူတို့ဒီသွေးတိုးရှိတဲ့သူနောက်အဆီများတဲ့သူကဒီမျိုးတွေကိုမလာနိုင်လို့ဆရာနေမှာဖြစ်နေရောသူတို့တို့ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမယ်ထင်လဲဆရာ
ဒီနေဒီမှာတော့ဘိုက်ထဲမှာသံသရာဖြစ်တဲ့အလုံးပေါ့လေအလုံးကစမ်းမိရင်တော့မြို့တက်ပြီးတော့တကြွနဲ့နေရာတွေကိုသွားပါလို့ပဲပြောရမှာပေါ့အတဆောင်မရှိဘူးသူကဘာမှလည်းလက္ခဏာမပြဘူးဆိုလို့ရှိရင်တော့သူကအစာရင်လိုပါလို့မနာဘူးပေါ့သူကတော်တော်ကြီးကြီးလာရင်တော့အနီးနာကကျွန်တော်တို့အာယုံကြောတွေကိုဖိလာရင်တော့ခါးတွေပါနေနာတာဖြစ်တတ်တယ်နောက်ပြီးတော့ဘိုက်ထဲမှာလည်းနည်းနည်းတင်းနေတာတွေ့တတ်တယ
်ဟုတ်ကဲ့ဆရာအဲ့တော့မဖြစ်ခင်ကကြိုတင်ကာကွယ်ပြီးတော့မဖြစ်အောင်ပေါ့နော်လုံနိုင်တော့ပိုကောင်းတာဖြစ်တဲ့အတွက်ဒီယောဂါမဖြစ်အောင်ကာကွယ်နိုင်တဲ့နည်းလမ်းတွေရောရှိလားဆရာ
တကယ်မှာတော့ဟိုက genetic ကျွန်တော်တို့မျိုးဗီဇကြောင့်သွေးကြောတွေပါတာတော့ကျွန်တော်တို့ကကာကွယ်လို့မရဘူးပေါ့ပြည်ရင်ပြောင်းလဲလို့မရလားအဲ့တော့ကျွေးရင်ပြောင်းလဲလို့ရတဲ့ risk factor တွေကိုကျွန်တော်တို့ကာကွယ်လို့ရပါတယ်။ခုနသွေးတိုးယောဂါကိုဒီဒီကြာကြာထိန်းသိမ်းထားမယ်ဆိုလို့ရှိရင်သွေးကြောဖောင်းကျွလုံးဝလည်းနည်းသွားမယ်။နောက်တစ်ခုကအစီအိုစားတာတွေလျှော့လိုက်တယ်ဆိုလို့ရှိရင်သွေးကြောအတွင်းနံရံတွေသွေးကြောနံရံတွေကျစ်မှခြင်းကိုလျှော့နိုင်တယ်။နောက်ပြီးတော့ထိုင်းရောက်တဲ့လှူရှားမှုရှိနေမယ်ဆိုလို့ရှိရင်လည်းသွေးကြောတွေကဖောင်းလိုက်ပိန်လိုက်ဖောင်းလိုက်ပိန်လိုက်နဲ့လိင်ငံရပြီးတော့ တို့ဟာပြည်စည်းရေးမှာကာကွယ်နိုင်တယ်လို့ပြောရပါမယ်
ဟုတ်ကဲ့ဆရာအဲ့ဒီနေရာမှာဆရာကြီးဒီကုသမှုအပိုင်းအနေနဲ့အချိန်မီကုသနိုင်အောင်ပေါ့နော်ဘာတွေလိုရမလဲဆရာကြီ
းအာတခုရှိတာကကုနာလို့အခုကျွန်တော်တို့ဆွေးနွေးနေတာကတော့ဒီရောဖောင်းတဲ့ယောဂါပဲပြောနေတာပါအဲ့ဒီဖောင်းလာတာနေပြီးတော့ရုတ်ရက်ပေါက်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကကုနိုင်ပါတယ်အချိန်မီသာဈေးုံရောက်ရင်အခုထက်မှာဆိုလို့ရှိရင်တော့ပြည်ကျောဌာနတွေကလည်းမြန်မာနိုင်ငံမှာတိုးချဲ့နေပြီဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အချိန်မီကုသပေးနိုင်ပါတယ်အဲ့လက္ခဏာအနေနဲ့သူပေါက်သွားရင်ဘယ်လိုပြမလဲဆိုတော့လူတယောက်ကရုတ်ရက်ပိုက်ခက်မှာရုတ်ရက်ကြီးအောင်တက်သွားမယ်နောက်တစ်ချက်ကလူကဖြူဖွေးသွားလိမ့်မယ်နောက်တစ်ချက်ကတော့ချွေးစည်းတွေအရန်ထွက်လာမယ်နောက်တစ်ချက်ကတော့ခါးတွေလည်းအရန်နာလာမယ်အဲ့တော့အကျဉ်းလေးပြောလို့ရှင်တော့အောင်းနေအောင်းနေအောင်းနေဘာကြီးမှအောင်းနေလို့ပြောမယ်ပြီးလို့ရှင်ဖြူပွေးပြီးတော့အာမခမရဖြစ်လာတဲ့လူနာဆိုလို့ရှင်ဆေးရုံကိုပြေးရမှာဟုတ်ဆေးရုံမှာအရေးပေါ်ခွဲစိတ်ဖို့စီစဉ်ပြီးတော့ကျွန်တော်တို့အဲ့သွေးကြောကိုကျွန်တော်တို့ကသွေးကြောအတူနဲ့လဲပေးလိုက်လို့ရှင်ကျွန်တော်တို့လူတွေအသက်ကျန်းသာရာရပါမယ်
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကိုနှောက်ယှက်ပိတ်ပင်နေသူတွေလူ့အခွင့်အရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေသူတွေနောက်ကိုရီးယားနဲ့စီအေးရကုန်းတဲ့ဆက်ဆံရေးတိုးမြင့်ဖို့လှုပ်ကြိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးရေးရပိတ်ဆို့မှုကိုဆက်ပြီးပြတ်ထန်းထားတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်ကဆက်ချထားတဲ့ဒဏ်ခတ်ရေးရမှုကြောင့်နိုင်ငံပြုပြင်ပြောင်းလဲရေးကိုအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အခုလာမယ့်စနေညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နဲ့အားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။တော်ရရှင်နေနေနဲ့စနေနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါရစေ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကနန်းဟောင်းပါ BNI ဝန်တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မန်စီမြို့နယ်ဖက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြမတပ်မတော်တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းတပ်မတော်ဖက်ကရဟတ်ယာဉ်တွေတုံးတိုက်ခိုက်ခဲ့တယ်လို့ KIO ဖက်ကပြောပါတယ်မြမတပ်မတော်နဲ့ရှမ်းပြည်တပ်မတော် SSPP SSA တို့တိုက်ပွဲဖြစ်ပွားနေတယ်ဆိုတာနဲ့ရခိုင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခတဲ့စခန်းကကျန်းမာရေးအခက်အခဲအခြေအနေအကြောင်းတွေကိုကြားကြရမှာပ
ါကျွန်မကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မန်စီမြို့နယ်ဘက်မှာကချင်လူလတ်ရေးတပ်မတော် KNI နဲ့မြန်မာတပ်မတော်တို့အကြားမှာတိုက်ပွဲဖြစ်ပွားနေပြီးတပ်မတော်ဖက်ကရဟတ်ယာဉ်3တိုက်ခိုက်ခဲ့တယ်လို့ KNO ဖက်ကပြောပါတယ်။မေလ18ရက်နေ့ကကချင်ပြည်နယ်တောင်ပိုင်းမန်စီမြို့နယ်အတွင်းတိုက်ပွဲမှာတပ်မတော်ဖက်ကရဟတ်ယာဉ်နှစ်စင်းလွတ်ပြီးဘုံကျဲတိုက်ခိုက်ခံခဲ့ရတယ်လို့ KNA ဘက်ကဆိုပါတယ်။ KNA တရင်29ခုဘုံနဲ့မကြီကုံဘက်မှာလေရင်နဲ့တိုက်ခိုက်ခံရတာဖြစ်ပေမဲ့လူမရှိတဲ့နေရာတွေမှာဖြစ်တယ်လို့ KNA လိုက်စာတာဝန်ရှိသူပုံမူကြီးနော်ဘူးကပြောပါတယ်KNA တရင်29ဦးလောင်ပါနဲ့ခါရှန်တီတာကြားမှာလဲလေရင်နဲ့နှစ်ကြိမ်လာရောက်ဘုံကျဲတိုက်ခတ်ခဲ့လို့ KNA ဘက်ကထိခိုက်ဒဏ်ရာရတာတွေရှိခဲ့တယ်ဆိုပေမဲ့တိချအတီမပြုတ်နိုင်ခဲ့ပါဘူးအစိုးရတပ်ရဲ့ KNA တရင်29ကိုဘုံကျဲတိုက်ခတ်နေမှုဟာအယက်သားအစိုးရတက်လာပြီးပထမဆုံးအကြိမ်ဖြစ်ပါတယ်အစိုးရတက်မတော်နဲ့ကချင်လူလည်ရေးတက်မတော် KNA ကြား April 3ပိုင်းကစပြီးယနေ့ထိနေ့တိုင်းလိုလိုတိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ်
Shambi Miao Pan Dima Mima Damdo and Miao Pan Shambi Damdo SSPP SSA do ja type bin and swap people bare. Mila Sashia nigga SSPP SSA one high tana choye and now meow pan. Di bomu ne namma jia osune nanu jia osu a dima she the SSPP SSA does candigo so ya tamdo beka tosis in Kayama. M I don't sing a mu satile in the sequo don't you be taika ni hello shambi damdo beka piobare. Type way to jang one long you are bain sa you are part deb you are. Ya du ya da nga ya jo ha la shu myo di bo myo ne ani na ywa ma ji de ma thwet pye kho lo ne ja ya ba de pi khe de mi la 73 ye ni ka chao myo myo ne pung wo high quy data ma na phet tat twi de jo pyan tai pwe phit bwa khe pi akhu lo wa nai thana chou ani ta wa a thi tai pwe twi set le phit bwa la da phit ba de
mun pin ne ma yikhen aso ya lat tak ka sai ngan tha de longan siman gain 6 khu ko pyan le account the pho saung ywet twa me lo mun pin ne win ji chou u min min u ga pyo ba de ဆိုင်ငံထားတဲ့ပြည်ထောင်စုအဆင့်စီမံကိန်း3ခုကတော့ဘီလင်းတကြားဆက်ယုံနိုင်ငံသားယင်းနီမြုပ်နှံမှုနဲ့အတယံမြေရေကိုတန့်စင်ပြီးတော့ BOT စနစ်နဲ့ရေဖြန့်ဝေတဲ့စီမံကိန်းမုတုံမြို့နယ်အဝေးပြေးရင်ရန်နာစခန်းစီမံကိန်းနဲ့ပြည်နယ်အဆင့်လှုပ်ဆောင်မဲ့စီမံကိန်းကတော့မော်လမြိုင်တစ်ပုံစိတ်အင်ယာစီမံကိန်းမော်လမြိုင်ဟိုတယ်များအစစ်မြင့်တင်ရေးစီမံကိန်းနဲ့ဘိုကုန်းရက်အစစ်မြင့်ဟိုတယ်တည်ဆောက်မဲ့စီမံကိန်းတွေဖြစ်ပါတယ်။ပြည်내အစိုးရအနေနဲ့ဆိုင်းငံ့ထားတဲ့စီမံကိန်းတွေရဲ့အသေးစိတ်အခြေအနေတွေကိုပြန်လည်စစ်ဆစ်ပြီးတော့လှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်။တနင်္ဂနွေအတိုင်းတာနဲ့ရခိုင်အစိုးရလက်ထက်ကဆိုင်းငံ့ထားတဲ့စီမံကိန်းလုပ်ငန်းစဉ်68ခုရှိပါတယ်။
အနောက်ပိုင်းတိုင်းစစ်ဌာနချုပ်ခြေဆက်ရာဖြစ်တဲ့ရခိုင်ပြည်နယ်အာမြို့မှာရခိုင်ပြည်နယ်အတွင်းစစ်ပွဲတွေရပ်တန့်ရဲ့အတွက်မြို့ခံတွေကဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုမြေလ16ရက်နေ့ကလူပေါင်း300ခန့်ကလက်ကင်ပိုစတာတွေကင်ပြီးဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဆန္ဒထုတ်ဖော်ပွဲမှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားဖြစ်နေတဲ့တိုက်ပွဲတွေကိုရပ်တန့်ပြီးပြည်ထောင်စုအဆင့်အစိုးရနဲ့ငင်းချမ်းရဲရတွေ့ဆုံဆွေးနွေးဖို့တန်တရားနဲ့ဖမ်းဆီးထားတဲ့သူတွေကိုပြန်လွတ်ပေးဖို့စတဲ့တောင်းဆိုချက်တွေကိုတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့ဦးဆောင်သူတို့ဖြစ်တဲ့ကိုစော်မင်းကပြောပါတယ်ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားလွန်ခဲ့တဲ့ AP လကစတင်ဖြစ်ပွားခဲ့တဲ့တကြော့ပြန်တိုက်ပွဲတွေကြောင့်ဒုက္ခတွေနဲ့ထောင်ခန့်ဟာနေရွှန့်ခွာပြီးကြောက်တော်ပုံနာကျင်ပူရီတောင်စတဲ့မြို့နယ်တွေမှာခိုလုံနေကြရပါတယ
်မွန်ပြည်နယ်ရေးမြို့နယ်ကော့ကွန်းရီကျွန်းပေါ်ရှိမွန်ပြည်သက်ပါတီရဲ့မွေးမြူရေးချမ်းအလို့သမား5ဦးကိုတပ်မတော်ရေးတပ်ကဖမ်းဆီးထိန်းသိမ်းခဲ့ရမှာမေလ18ရက်နေ့ကပြန်လည်လွှတ်ပေးလိုက်ပြီလို့ကာယကံရှင်မိသားစုတွေကပြောပါတယ်မွန်ပြည်သက်ပါတီမွေးမြူရေးချမ်းအလို့သမားအန်ဒင်ယွာသား2ဦးနဲ့ရွှေပြောင်းအလို့သမား3ဦးတို့ကိုမေလ15ရက်နေ့မှာဖမ်းဆီးခဲ့တာဖြစ်ပြီးမွန်ပြည်သက်ပါတီတာဝန်ရှိသူတွေကနေတွားရောက်ညှိနှိုင်းပြီးအခုလိုပြန်လွတ်ပေးခဲ့တာပါဖမ်းဆီးရတဲ့အကြောင်းရင်းကတော့တနင်္သာရီမွန်ပြည်နယ်ကမ်းရိုးတန်းဒေသမှာရှိတဲ့ကျွန်းတွေမှာရခိုင်တပ်မတော် AA ဖွဲ့တွေကနေခိုးအောင်းနေကြောင်းမြမတပ်မတော်ကြီးတက်ရေတက်ပူပေါင်းအင်အားတွေနဲ့တရင်အရာလက်လံရှာဖွေရာကနေအခုလိုဖမ်းဆီးရတယ်လို့မြမတပ်မတော်စကခ19တာဝန်ရှိသူတွေကနေရှင်းပြခဲ့တယ်လို့မွန်ပြည်သက်ရေးမြို့ဆက်ဆံရေးယုံအရာရှိဗိုလ်ကြီးအောင်စကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ2000ကျော်ဟာနေရက်ကနေစွန့်ခွာပြီးပုံနာကျွန်း၊ဘူးတီထောင်နဲ့ကြောက်တော်စတဲ့မြို့နယ်တွေမှာခိုလုံနေကြရပါတယ်။ဒီအထက်ပုံနာကျွန်းမြို့နယ်ကဒုက္ခတဲ့စခန်းတွေမှာဝင်းရောကဖြစ်ပွားနေပြီးတော့လူအသေးပြောက်တွေရှိနေတဲ့ဆိုတော့စစ်ပြေးဒုက္ခတဲ့ရဲ့အခြေအနေအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါဗျ
။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကဒုက္ခတဲ့စခန်းတွေမှာရာသီဥတုအပြောင်းလဲကြောင်းလူသေဆုံးတဲ့အထိဝင်းရောကဖြစ်ပွားနေတယ်လို့ဒုက္ခတဲ့စခန်းတွေကိုအခုရပတ်ရတွန်သွားရောက်လည်လာခဲ့တဲ့စိုက်တွေမြို့ခံဆရာသန်းထွန်းကအခုလိုပြောပါတယ်
။ကျွန်တော်တို့လည်းလည်းမိခလို့တော့ပုံကျော်မြို့နယ်မှာနည်းနည်းဝန်ပင်ဝန်ဆောင်နဲ့မိန်းကလေးငယ်တယောက်နဲ့56နှစ်လောက်ရှိတဲ့မျိုးသားတယောက်ဆုံးသွားပါတယ်အဲ့ဒီဆုံးသွားတဲ့လူထဲမှာဟိုမိန်းကလေးကတော့ဒီပိဆောင်စခန်းကပေါ့သူကရပ်ရကြီးကတော့ခရစ်ကြီးဆိုတဲ့ကျော်ပေါ့အဲ့ဒီနှစ်ယောက်ဆုံးသွားတယ်မနေ့ကအောက်ရှင်မုန်းလဲဆိုတဲ့ကျော်မှာကိုဇော်ထိုက်ဆိုတဲ့56နှစ်လောက်ရှိတဲ့ခရစ်တယောက်တော့ဝန်လဲဝန်ဆောင်ဖြစ်တယ်
လာရှိဒုက္ခသည်စခန်းတွေမှာကျဲမာရေးဆုံးချက်မှုပြည့်နေတဲ့အခြေအနေကိုလည်းဆရာသန်းထွန်းကအခုလိုပြောပါတယ်
ပုံကျုံးဘက်မှာပါကျော်ဆိုတဲ့ကျွာရှိတယ်အောက်ပင်မုန်းလဲဆိုတဲ့ကျွာရှိတယ်အဲ့ဒီကျွာတွေမှာဓာတ်ဒုက္ခသည်စခန်းတွေရှိတယ်ဒီနယ်ကျဲမာရေးဝန်ကြီးဌာနဆရာဝန်တွေနောက်တစ်ခါ INGO က ချင်းဝန်တန်းတွေကတော့ဆရာမကြီးစောင့်ရှောက်မှုလက်ကျပြနေတာကိုသိရပါတယ်ခင်ဗျာ
ဒုက္ခသည်တွေလုံခြုံစွာနေထိုင်နိုင်ရဲ့နဲ့ကလေးတွေရဲ့ပညာရဲ့အတွက်သဆိုင်ရာအစိုးရအဖွဲ့တွေအနေနဲ့တာဝန်ယူလှုပ်ဆောင်တဲ့တွေလို့ဝင်လာဖောက်ဒေးရှင်းကတာဝန်ရှိသူတူဖြစ်သူစာရေးဆရာဝေဟန်အောင်ကအခုလိုပြောပါတယ
်မနေ့ကတက်ခါဆိုရင်ကျွန်တော်မိုးရာသီကိုကျွန်တော်ရောက်ရမယ်အမိုးကပုံညာဆင်းရောင်းနေဖို့တလုံးပေးနေပြီးတော့စိတ်ကြရင်စာနေရောင်းနေဆင်းအောင်မယ်စာနေရောင်းနေမဆင်းရင်ဒီဆိုရင်အမိုးကမှဒီနေ့ပါနေဖို့အတွက်အမှုရကလည်းပြင်းပြနေလို့ကျွန်တော်ကအဲ့လိုပဲပုံမဲ့တယ်ခင်ဗျာ
စိုက်ပိရှောက်တွေကိုအကူအညီပေးရတဲ့ပတ်သက်လို့အစိုးတန်ဆောင်မှုကိုရခိုင်ပြည်နယ်လွှတ်တော်ကနေမေလ၁၁ရက်နေ့မှာအတည်ပြုခဲ့ပါတယ်မြန်မာတက်မတော်အနေနဲ့ကတော့လရှိစိုက်ရိတ်တက်မှနေတဲ့ရခိုင်တက်မတော်အပါအဝင်ကိုကန့်တက်ဖွဲ့တအောက်ပလောက်တက်ဖွဲ့တွေကိုညှိချင်းရေးဆွေးနွေးမှာမဟုတ်ပဲအဲ့ဒီအဖွဲ့တွေအနေနဲ့လာနာဆွံ့ရမယ်လို့တက်မတော်စိုက်ဖားရေးရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကမေလ၁၄ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ဆက်ပြီးတော့အရင်ကစစ်စိုးရခေတ်ကနိုင်ငံရေးရုပ်ပြောင်ကတ်တွန်းရေးဆွဲရမှာနာမည်ကြီးခဲ့တဲ့ကတ်တွန်းဆရာဟန်လေးဟာကတ်တွန်းလောကကနေပျောက်ကွယ်သွားတာ3နှစ်ကျော်ပါပြီ။ကတ်တွန်းဆရာဟန်လေးရဲ့လက်ရှိအခြေအနေနဲ့ရှစ်ဆက်အမှုပညာလုပ်ငန်းတွေဘယ်လိုလှုပ်ဆောင်သွားမလဲဆိုတဲ့အကြောင်းတွေကိုတော့စိုင်းမုံကနေတွားရောက်တွေ့ဆုံခဲ့တဲ့မေးမြန်းချက်ကိုကြားကြရမှာပါရှင်။
ယခင်ကပြပအခြေဆိုင်မြန်မာမီဒီယာလောကမှာနိုင်ငံရေးရုပ်ပြောင်ကတွင်ရေးဆွဲရမှာနာမည်ကြီးခဲ့တဲ့ကတွင်ဆရာဟန်လေးဟာ2013ခုနှစ်ကတည်းကကတွင်တွေအထွက်ကျဲထွားပြီးလက်ရှိရုန်းကန်နေတဲ့အနေအထားကိုတော့အခုလိုစတင်ပြောပြပါဗျ
။တစ်ဖက်နိုင်ငံတွေဒီကိုယ်နိုင်ငံပြန်လာတဲ့အချိန်မှာလည်းဘဝတက်ကပြန်စတယ်လို့ပေါ့နော်။အနေထိုင်ဒီချိန်အချိန်မခိုင်ခင်လေးမှကျွန်တော်အဲ့ဒီအဖက်ကိုလှည့်ပြီးတော့တစ်ခါကိုယ်ပိုင်စီးပွားရေးလက်လုံနေလို့အထွက်ကျဲသွားတာ။
အဟုတ်ကဲ့မိသားစုကရောပါစီပွားရေးလုပ်ငန်းလုပ်ကိုင်နေပါတယ်လေယ
ူရီယာခောက်ဆွဲဆိုင်ရယ
်ဩ
နောက်ပြီးတော့အာလူကျော်နော်နေရာပစ်ဆိုတဲ့နာမည်လေးကျွန်တော်မျိုးသမီးသူထိုင်းမသွားခင်ကလေးကျွန်တော်နဲ့လိုင်းသွားခင်ကလေးသူဖွင့်ထားတဲ့သူလှုပ်ထားတဲ့စီပွားရေးတစ်ခုပေါ့
ဒီစီပွားရေးလုပ်ငန်းကရောမိသားစုအတွက်အဆင်ပြေပါတယ်လား
စီပွားရေးတော့တစ်ခုတည်းတော့မရအောင်ပေါ့လေ၃လေးခုတော့တစ်ခါတစ်ပြိုင်တည်းတစ်ပြိုင်တည်းမဟုတ်ဘူးနော်ပေါ့၃လေးခုတော့လှည့်လှုပ်ရတာပေါ့
ဟုတ်ကဲ့ပြီးတော့အမှုပညာနဲ့ဆက်ဆက်တဲ့အတခြားအလုပ်တွေပါဆက်လုပ်နေသေးလဲခင်ဗျအ
ခုကျွန်တော်ဖျားစင်းတူတော်တွေတထူမိုင်းစစ်အနောက်ဘက်ကတွန်ကျန်းဆိုတဲ့ရွာမှာအမြင့်25ပြီပေါ့လေနော်23ပြီပေါ့နော်လေးစုပေါ့နော်မှတ်ကဲ့ရတော်မူလေးစုအပီသေးအဲ့ပြီးတော့ဒီအမှုကတွန်ဖက်ကိုပြန်စောက်ချမှာပါ
တကယ်လို့ကာတွန်းလောကထဲပြန်ဝင်ရောက်လာခဲ့မယ်ဆိုရင်ပေါ့လေလက်ရှိမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ရုပ်ပြောင်ကာတွန်းရေးရင်ဘယ်လိုပုံစံနဲ့ရေးမှလဲခင်ဗျ
ဒီနိုင်ငံရေးကြတော့သုံးသပ်ဖို့နည်းနည်းစောသေးတယ်ပေါ့နော်
ဟုတ်
ပြောဖို့ခက်သေးပေါ့ကျွန်တော်အဲ့ဒါကြောင့်ကာတွန်းလေးစဉ်စဉ်ချင်းရေးရတယ်လေဘာလို့ဆိုတော့တက်လာတဲ့ပြည်သူအစိုးရဆိုတော့အခုမှကျွန်တော်ကြုံဘူးတော့ရက်သားပဲရှိသေးတော့အရန်ကြီးဝေဖန်လို့လည်းမရအရန်ကြီးကိုတည်ရောလို့ကောင်းတဲ့ချိန်လည်းမဟုတ်ဘူး
ဟုတ်ကဲ့အခုလိုဖြည့်ကြပြတဲ့အတွက်ကြောင့်ကတ်တွန်းဆရာဟန်လေးကိုကျေးဇူးပါကတ်တွန်းဆရာဟန်လေးဟာရှမ်းပြည်တောင်ပိုင်းစီစံမြို့နယ်နောင်မွန်စာတိဖြစ်ပါတယ်2004ခုနှစ်ကနေ2012ခုနှစ်ထိထိုင်းနယ်စမှနေထိုင်ပြီးနိုင်ငံရေးရုပ်ပြောင်ကတ်တွန်းတွေရေးဆွဲခဲ့ပါတယ
်ကုဆလပီတရင်ချင်းချုပ်ကိုနားဆင်ရပါမယ်
ကချင်ပြည်နယ်မန်စီမြို့နယ်ဘက်မှာကချင်လူလာရေးတပ်မတော် KNA နဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားနေပြီးတပ်မတော်ဘက်ကရဟတ်ရင်တုံးတိုက်ခိုက်ခဲ့တယ်လို့ KNO ဘက်ကပြောပါတယ်
တော်ဒရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI1.ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟွန်ပါရှင်
နေဆက်ခြေဆိုင်တိုင်းရင်သတင်းတော့တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို bami.voanews.com မှာလည်းပြန်လည်နားဆင်နိုင်ကြပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာရုရှားနိုင်ငံရဲ့အာဏာပိုင်အစိုးရဟာလူခွင့်ရေးဖောက်ဖျက်မှုအတော်များများကိုလက်လူရှုထားခဲ့တယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့2015ခုနှစ်ကမ္ဘာနိုင်ငံတွေရဲ့လူခွင့်ရေးအခြေအနေအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ပထမဆုံးချက်ကိုပြောရမယ်ဆိုရင်အစိုးရအနေနဲ့အတိုက်ခံတွေအပေါ်မှာဖိနှိပ်တဲ့နီးလန်းမျိုးစုံအသုံးပြုပြီးတော့နိုင်ငံသားတွေအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးချယ်တင်မြှောက်ပွဲကတဆင့်သူတို့ရဲ့ခေါင်းဆောင်ကိုရွေးချယ်တဲ့နေရာမှာအကန့်အသတ်တွေပြုလုပ်ထားပါတယ်။လက်ရှိတုံးဆွဲနေစေအစ်စ်ပြတ်ထားလိုက်တဲ့ဥပဒေတွေဟာအနှောက်အယှက်ပေးဖို့တိတ်ခါချဖို့အစိုးရကိုဝေဖန်ပစ်တင်နေတဲ့သူတွေကိုအဖွဲ့အစည်းတွေကိုအရေးယူဖို့ရေးဆွဲထားတာဖြစ်ပါတယ်။ အစိုးရရဲ့အထူးပြစ်မှတ်ကတော့ယူကရိန်းအစိုးရကိုထောက်ခံပြောဆိုသူတွေယူကရိန်းနိုင်ငံအပေါ်ရုရှားအစိုးရရဲ့ပြည်မှုဆက်ဆံမှုတွေကိုဆန့်ကျင်တဲ့သူတွေပဲဖြစ်ပါတယ်။ဒါရင်မကသေးပါဘူး။ရုရှားအစိုးရဟာလူမျိုးရေးမျိုးနွယ်စုဘာသာရေးလိင်တူချင်းစုံမဲ့သူအစရှိတဲ့လူနည်းစုတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေအပေါ်ဥပဒေနီးလမ်းနဲ့နှိပ်ကွပ်မှုတွေလည်းဆက်လက်လှုပ်ဆောင်နေပါတယ်။ဒါရင်မကအစိုးရတာဝန်ရှိသူတွေဟာနိုင်ငံရေးပြောကမကင်းတဲ့အမှုခင်းတွေကိုခုခံကာဝေးမှုပေးဖို့ညှင်းဆိုကြပါတယ်။အစိုးရဟာနိုင်ငံအပေါ်တစ္ဆာဖောက်မှုတူလျုံမှုအစရှိတဲ့အမှုတွေကိုစစ်ဆေးဖို့နဲ့ရုရှားနိုင်ငံသားတွေမဟုတ်တဲ့တရားမဝင်နိုင်ငံတွင်းကိုခေါ်ဆောင်လာပြီးတော့ပြစ်ဒဏ်ပေးထားသူတွေကိုထားဖို့အတွက်လျှို့ဝှက်ထိန်းသိမ်းရေးစခန်းတွေဖွင့်ထားပါတယ်။အထူးသဖြင့်ယူကရိန်းနိုင်ငံသားတွေဖြစ်ကြပါတယ်။အစိုးရဟာထင်ရှားတဲ့တနင်္သမားတွေတကြွလှုပ်ရှားသူတွေမတရားမှုတွေကိုဖွင့်ချပြောဆိုသူတွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကိုတပ်ဖြတ်ခဲ့ကြမှာတာဝန်ရှိသူတွေကိုဥပဒေကြောင်းအရအရေးကြီးဖို့ပြက်ကွက်နေစေဖြစ်ပါတယ်။အမှန်တကယ်ကိုပဲရုရှားနိုင်ငံဟာယူကရိန်းနိုင်ငံရဲ့အရှေ့ဘက်ကခွဲထွက်ရေးသဘုံတွေကိုအားပေးထောက်ခံခဲ့ပြီးယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုနှစ်နှစ်ကြာသိမ်းပိတ်ထားစဉ်ဒေသတွင်းမှာဖြစ်ပွားခဲ့တဲ့အဆိုးရွားဆုံးလူခွင့်ရေးဖောက်ပြက်မှုတွေအတွက်ရုရှားမှာတာဝန်ရှိပါတယ်ဒွန်ဘတ်ဒေတာမှာရုရှားနဲ့ခွဲထွက်ရေးတပုံတွေရဲ့လက်ချက်နဲ့ရုရှားကဝင်ရောက်ကျူးကျော်သိမ်းပိတ်ထားရှိတဲ့ခရိုင်းမီးယားဒေတာမှာရုရှားအာဏာပိုင်တွေကြောင့်ထောင်ပေါင်းများစွာရှိတဲ့အရက်သားတွေတေးကြေးဒဏ်ရာရရှိခဲ့ရတယ်လို့နိုင်ငံတကာလေ့လာစောင့်ကြည့်သူတွေနဲ့လူခွင့်ရေးအဖွဲ့တွေကပြောကြပါတယ်ခရိုင်းမီးယားကိုဝင်ရောက်ကျူးကျော်သိမ်းပိတ်ထားတဲ့ရုရှားအာဏာပိုင်တွေဟာကျူးကျော်သိမ်းပိုက်တာကိုဆန့်ကျင်တဲ့အုပ်စုတွေဖြစ်ကြတဲ့ယူကရိန်းအဖွဲ့တွေနဲ့ခရိုင်းမီးယားကတာတာစ်အဖွဲ့တွေကိုဖြိုခွဲခဲ့ကြပါတယ်။နောက်ဆုံးမြောက်ပိုင်းကောကာဆပ်မှာဖြစ်ပွားခဲ့တဲ့အစိုးရတပ်ဖွဲ့တွေတပုံတွေအစ္စလာမစ်စစ်သွေးကြွတွေနဲ့ရာဇဝတ်ခိုင်းနေကြဖြစ်ပွားတဲ့ပဋိပက္ခတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေအများပြားရှိခဲ့တယ်လို့နေရာအနှံ့မှာဥပဒေစိုးမိုးမှုယိုယွင်းနေခဲ့ပါတယ်။ဒီလိုဖိနိနှိတ်ကွတဲ့လောက်ရက်တွေဟာအနာဂတ်ရုရှားနိုင်ငံနဲ့ပြည်သူတွေအတွက်အန္တရာယ်ဖြစ်ပါတယ်။အမေရိကန်နိုင်ငံယာယီဝန်ကြီးဂျွန်ကယ်ရီရဲ့စကားနဲ့ပြောရမယ်ဆိုရင်လူခွင့်ရေးကိုလေးစားလိုက်နာဖို့ပြက်ကွက်တဲ့အစိုးရတရားဟာဘလို့ပဲသူ့ကိုယ်သူအောင်မြင်ကြီးမြတ်တဲ့အစိုးရဆိုပြီးတော့သူ့ကိုယ်သူဟိတ်ဟန်နေထုတ်နေပါစေသူ့မှာကြွားဝါနေစရာမရှိတယ်လို့သူ့စီကတင်ယူစရာလည်းမရှိပါဘူး။အောင်မြင်ပြည့်ဝတဲ့အလားအလာကောင်းတွေရအောင်ဘလို့မှလည်းမဆောင်ရွက်နိုင်ပါဘူးလို့ဆိုပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။တရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပဲဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေရပါတယ်ရှင်။ VO ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်။
ပြင်သစ်နိုင်ငံပဲရစ်မြို့ကနေအီဂျစ်နိုင်ငံကိုင်ရိုကိုပြန်တန်းလာတဲ့အီဂျစ်ဂျက်လျင်ဟာကိုင်ရိုမြို့နားကိုရောက်လာချိန်မှာပဲပင်လယ်ထဲမှာပြစ်ချခဲ့တယ်လို့ယူဆပြီးရှာဖွေအဖွဲ့တွေဟာလျင်ပျက်စီးပိုင်းဆိုင်တွေကိုမြေထဲပင်လယ်ထဲမှာရှာဖွေနေကြပါတယ်။အရင်သတင်းတွေမှာအပျက်စီးတွေကို Greek journal တွေ့ခဲ့တယ်လို့ပြောပေမဲ့ဒါမှန်ကန်မှုမရှိပါဘူး။အခုထိတော့ဒီလျင်ပိုင်းဆိုင်တစ်ခုကိုမှမတွေ့ရသေးဘူးလို့အာနာဘန်တွေကပြောပါတယ်။ဒီလျင်ပြက်ကျမှုဟာနှိပညာပိုင်းဆိုင်ရာချွေးရမှုတဲ့အကျန်းဖက်မှုနဲ့ဆက်နွယ်ဖို့များနေတယ်လို့အရက်ဖက်လေးချောင်းဌာနဝန်ကြီးကပြောပါတယ်။အင်္ဂါနေ့ကတောင်တရုတ်ပင်လယ်ပေါ်ကနိုင်ငံတကာပိုင်နဲ့ထဲပြန်တန်းနေတဲ့ American စစ်လေယာဉ်တွေကိုတရုတ်ဂျက်လေယာဉ်တွေကဟန်တားနှောက်ယှက်ဖို့ကြိုးပမ်းတဲ့နေရာမှာတရုတ်ဂျက်လေယာဉ်တွေဟာအန္တရာယ်ရှိတဲ့အပြစ်မှုတွေလုပ်ခဲ့တယ်လို့ American တာဝန်ရှိသူတွေကပြောပါတယ်။ Israel Palestine ပြဿနာအဆုံးသတ်ရေးဦးတည်ဆွေးနွေးပွဲကိုရှိလာတဲ့ပြင်သစ်နိုင်ငံ Paris မြို့မှာပြန်လည်ကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲကို American ဝန်ကြီးနိုင်ငံကြီးဝန်ကြီး John Kerry တက်ရောက်မှာပါ။ရုရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာသမ္မတဦးထင်ကျော်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကြက်သက်ပရီးနေမှာတီးခြားတွေ့ဆုံခဲ့ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကမဲရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်။ကျွန်မကတော့နနာချမ်းပါရှင်။ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လှိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကထူးပဲကျေးဇူးတင်ပါတယ်ရှင်။
Thank you. This program has come to you from the Voice of America, Washington.